Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်မေလ22ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုက်ဒိုမီတာ24.50နဲ့လိုက်လမီတာ190အပြင် VOE ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တာညူပါဒီနေ့ကြေညာပေးမယ့်သတင်းတွေထဲမှာတော့ယူကရိန်းနိုင်ငံရှီချန်ဘတ်မှုမြို့ကိုဘယ်သူထိန်းချုပ်လဲဆိုတဲ့အပေါ်မှာရုရှားနဲ့ယူကရိန်းကြားပြောဆိုမှုတွေကကိုလက်ချက်တွေရှိနေပါတယ်။တော့တရားမဝင်မှုရေးဆေးဝါးကုံတွယ်မှုနဲ့ထိုင်းနိုင်ငံမှာဖမ်းဆီးအရေးယူခံထားရတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလန်းနဲ့ဆက်နွယ်သူထိုင်းထက်လွတ်တော်မတ်ကိုငွေမဲ့ခွာချမှုနောက်ဆက်ဆက်ရာဇဝတ်မှုဆွဲချက်တစ်ခုလိုနဲ့အမှုတင်အရေးယူဖို့စုံစမ်းစစ်ဆေးမှုတွေကဆုံးဖြတ်ခဲ့ကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုဦးတင်မောင်တန်းနဲ့တူကြေညာပေးသွားဖို့ရှိပါတယ်ခင်ဗျာ
။ OK ကိုတာညိုခင်ဗျာ။ဒီကနေ့မကြခင်ကြားကြရတော့မယ်သတင်းအစီအခံချက်နဲ့အစီအစဉ်တွေထဲမှာတော
့အရေးကြီးမှဟိုအရင်ပြောရမယ်ဆိုလို့ရှိရင်ပထမဆုံးရောက်ချင်ဟိုတမီးကိုဟိုမျက်လုံးစီးထားရပေါ့နော်မျက်လုံး
ခုကြားခဲ့ရတာကတော့အင်းစိတ်ထောင်ပေါ်ရေးကောက်ကြောပြပွဲတဲ့ကသတင်းမှာအပြည့်စုံကိုသတင်းတွေပြီးဒီမိုကရေစီဆွေးနွေးကမ်းတိုင်မီမှာကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူဘက်မှာတော့ကမ္ဘာမြမမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစာများနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာဖြစ်ပါတယ်။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ကပြောပြပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံရှီချန်ဘတ်မှုမြို့ကိုဘယ်သူထိန်းချုပ်ထားလဲဆိုတဲ့ပုံမှာရုရှားနဲ့ယူကရိန်းကြားပြောဆိုမှုတွေကလည်းဖက်နဲ့တစ်ဖက်ကောလဲချက်တွေရှိနေပါတယ်။မျိုးရဲ့နေရာတချို့ကိုထိန်းချုပ်ထားသေးပဲဆိုပြီးတော့ယူကရိန်းကပြောနေတဲ့အချိန်မှာပဲဝက်နာဒီရုရှားကြီးစားတပ်တွေနဲ့ရုရှားစစ်တပ်ဟာဒီမျိုးကိုသိမ်းယူလိုက်နိုင်ပြီဆိုပြီးတော့ရုရှားဘက်ကလည်းပြောနေပါတယ်။15လကြာတဲ့ဒီလအတန်ကြာတဲ့ဒီတိုက်ပွဲပြီးဒီမျိုးပြက်ကြီးကိုသူတို့အပြည့်အဝသိမ်းယူလိုက်နိုင်ပြီဆိုပြီးတော့ဝက်နာရုရှားကြီးစားတပ်ကစနေနေ့တုန်းကကြေညာပါတယ်။ဒီအောင်ပွဲအတွက်ရုရှားတပ်နဲ့ဝက်နာတပ်တွေကိုချီးကျူးဂုဏ်ပြုတယ်ဆိုပြီးတော့ရုရှားသမ္မတပူတင်ကလည်းကြေညာပါတယ်။ဒါပေမဲ့လည်းယူကရိန်းဘက်ကတော့ဒါကိုဘာမှုမျိုးကြသွားတယ်ဆိုတာမမှန်ဘူးဆိုပြီးတော့ညှင်းချက်ထုတ်ပါတယ်။ရုရှားဘက်ကမျိုးသိမ်းတိုက်ပွဲအောင်ပွဲဖြစ်နေပြောနေတဲ့အချိန်မှာပဲဝါဂနာကြီးစားတပ်နဲ့ရုရှားစစ်တပ်ကြားမှာအကွဲပြဲဖြစ်နေတဲ့တချို့လူလည်းမြင်နေရပါတယ်။ဘာမှုမျိုးကိုသိမ်းပိုက်တဲ့နေရာမှာရုရှားစစ်တပ်ပေါင်းပတ်သက်မှုရှိဘူးဆိုပြီးတော့ဝါဂနာကြီးစားတပ်တီထောင်သူကပြောပါတယ်။ဒီတိုက်ပွဲမှာစစ်တပ်ဘက်ကအကူအညီလက်တွေ့မရခဲ့ဘူးလို့ဒီဝါဂနာတီထောင်သူက Telegram လူမှုကွန်ရက်မှာကြေညာခဲ့ပါတယ်။ဒီချိန်မှာပဲယူကရိန်းမြေပြင်တပ်မှူးကတော့ဘာကုမြို့နာကသူတို့ရဲ့ရှီတန်းစခန်းတွေကိုတွားရောက်ပြီးတော့စစ်သည်တွေကိုချီးကျူးဂုဏ်ပြုခဲ့တယ်ဆိုပြီးတော့တင်းတုံးလေးနေမှာပြောပါတယ်။ရုရှားတပ်တွေဒီခါမှာခင်ဗျာယူကရိန်းတပ်တွေဟာဘာကုမြို့ရဲ့နေရာချုပ်ကိုထိန်းချုပ်ထားပြီးတော့နေရာအတော်များများကိုလက်လွတ်လိုက်ရတယ်လို့တော့ Telegram လူမှုကွန်ရက်မှာသူကရေးပါတယ်။မြို့စင်ကြေဘုံနေရာတွေကိုထိန်းချုပ်ထားတဲ့ယူကရိန်းတပ်တွေဟာမြို့ထဲမှာရှိတဲ့ရုရှားတပ်တွေကိုနှီးပြူဟာကြကြဝိုင်းဆံပိတ်ဆို့ထားတယ်လို့လည်းသူကရေးသားထားပါတယ်ခင်ဗျာ။
တရုတ်နိုင်ငံအနေနဲ့နောက်နိုင်ငံတွေနဲ့ပဋိပက္ခဖြစ်မှာကိုရှောင်လွှဲနိုင်ပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။တရုတ်ရဲ့စစ်ရေးနဲ့စီးပွားရေးချင်းချောင်းမှုတွေကို G7 ဆက်မှုထိပ်သီးနိုင်ငံတွေကပြန်တွန်းလှန်ဖို့စ조사နေချိန်မှာပဲပဋိပက္ခဖြစ်တာကိုရှောင်နိုင်တယ်လို့အမေရိကန်သမ္မတကတရုတ်ကိုဖြောင်းဖြားခဲ့တာပါ။ပဋိပက္ခဖြစ်လာလိမ့်မယ်ဆိုတဲ့ကိစ္စကိုရှောင်လွှဲနိုင်တယ်လို့သူ့အနေနဲ့ထင်မြင်ယူဆတဲ့အကြောင်းသမ္မတဘိုင်ဒန်ကဟီရိုရှိမားမှာကျင်းပနေတဲ့တရုတ်ရဲ့ဆက်မှုထိပ်သီးညီလာခံအပိတ်သတင်းစာရှင်းလင်းပွဲမှာတင်းငွေတွေနေ့ကပြောကြခဲ့တာဖြစ်ပါတယ်။တရုတ်တိုင်းငံနဲ့မူဝါဒကိုဆက်လက်ထိန်းသိမ်းကြမယ်ဆိုတာကျွန်တော်တို့အားလုံးသဘောတူကြပါတယ်လို့ Mr. Biden ကဆိုပါတယ်။တရုတ်ရောထိုင်ဝမ်မှာသူတို့ဖြစ်ချင်တာကိုနှစ်ဖက်သဘောတူကြဖို့လိုပါတယ်လို့လည်း Mr. Biden ကပြောပါတယ်။ထိုင်ဝမ်အသီးကျလွတ်လပ်တဲ့နိုင်ငံဖြစ်ကြေညာမယ်လို့အနောက်နိုင်ငံမဟာမိတ်တွေဘက်ကမမျှော်လင့်ဘူးလို့လည်းပြောကြခဲ့ပြီးခွတ်ထွက်မယ်ဆိုတဲ့အကြောင်းကြောင့်ထိုင်ဝမ်ကိုမကျူးကျော်ဖို့လည်းတရုတ်ကိုသတိပေးလိုက်ပါတယ်။တကယ်လို့တရုတ်ကတစ်ဖက်သက်လှုပ်ဆောင်ခဲ့ရင်တုံ့ပြန်မယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကတော့ထိုင်ဝမ်ကတရုတ်ရဲ့ထိုင်ဝမ်နာဖြစ်တယ်လို့ထုတ်ပြန်ပြောလိုက်ပါတယ်။ထိုင်ဝမ်ပြဿနာဟာတရုတ်တွေကပဲဖြေရှင်းရမယ့်ပြဿနာသာဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှဆိုထားပါတယ်
။ဂျပန်နိုင်ငံဟီရိုရှိမားမှာပြုလုပ်တဲ့ G7 ထိပ်သီးအစည်းအဝေးအပြင်ပတ်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိတာနဲ့တောင်ကိုရီးယားသမ္မတယွန်ဆောက်ယိုရိုနဲ့ဒင်းဝန်နေနေကသုံးဝန်ဆိုင်တွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့အာရှဒေသမဟာမိတ်နိုင်ငံကြီးနှစ်ခုကြားနွေးနွေးထူးထူးဆက်ဆံရေးရှိတယ်ဆိုတဲ့တင်ကြေတာပြချက်လို့ယူဆကြပါတယ်။အဓိကဆွေးနွေးကြတဲ့ဒါတွေကတော့ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချင်းချောက်မှုကြီးမားလာတဲ့အန္တရာယ်နောက်တရုတ်ရဲ့အတင့်ရဲလာမှုတွေဖြစ်တယ်လို့ဆိုပါတယ်။ဒီချင်းချောက်မှုနှစ်ချက်ဟာသုံးနိုင်ငံအတွက်ပိုးပြီးတော့နီးကပ်လာစေတယ်လို့လေလာသူတွေကယူဆပါတယ်။ မေရိကန်သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်ထဲမှာတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုစီးပွားရေးလုံခြုံမှုနဲ့အင်ဒိုပစိဖိတ်ဒေသမဟာဗျူဟာအတွက်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတစ်တူကိုဆွေးနွေးခဲ့ကြတယ်လို့ဖော်ပြပါတယ်တရုတ်နိုင်ငံရဲ့ဒေသတွင်းချင်းချောက်မှုတွေပေါ်မှာခေါင်းဆောင်3ဦးဟာအတော်လေးနီးနီးဆက်ဆက်အမြင်သဘောထားရှိကြတယ်လို့အင်ပီရိုမျိုးသားလူမျိုးရေးကောင်စီရဲ့ပြောခွင့်ရသူဂျွန်ကာဘေက VOA နဲ့တောက်ကြာနေတွေ့ဆုံမိန့်မြန်းခန်းတစ်ခုမှာပြောထားပါတယ်တောင်ကိုရီးယားနိုင်ငံဟာ G7 အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့လေးလာသူဖြစ်နေဖိတ်ကြားခံရလို့တောင်ကိုရီးယားသမ္မတအခုလိုတက်ရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.2MHz 12.13 kHz 11.13 kHz 14.8 kHz 5.8 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 kHz 5 ှင
် View American တန်ရဲ့တင်းလာနေမနေ့ပိုင်းဒီနိုင်ငံတကာသတင်းကိုဆက်လက်အသံလွှင့်နေပါရခင်ဗျာတရားမဝင်မှုရေးစည်းဝါးကုံသွယ်မှုနဲ့ထိုင်းနိုင်ငံမှာဖမ်းဆီးအရေးယူခံထားတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ဆက်နွယ်သူထိုင်းလွှတ်တော်မှဥပခက်ပါချရီရန်ကွန်ကိုငွေမဲခွာချမှုနောက်ထပ်ဆက်ဆက်ရာဇဝတ်ဆွဲချက်တစ်ခုလိုနဲ့အမှုတင်ရေးယူဖို့စုံစမ်းစစ်ဆေးမှုတွေကဆုံးဖြတ်ခဲ့ကြတယ်လို့ထိုင်းရှိနေချုပ်ယုံပြောခွင့်ရသူပြောဆိုတာကိုကူကာပြီးတော့ Bangkok Post သတင်းစာမှာရေးပါတယ်အထက်လွှတ်တော်မှဥပခက်ကိုငွေမဲခွာချမှုအခြားနိုင်ငံဖြတ်ကျော်ရာဇဝတ်ကိုင်းမှပါဝင်ပတ်သက်မှုနဲ့ရဲကစုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်အဲဒီစုံစမ်းတွေ့ရှိချက်ပေါ်မှာမူတင်ပြီးတော့အမှုတင်ရေးယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဆိုပါရယ်အထက်လွှတ်တော်အမတ်ဟာမိုးရိပ်ကုန်ကူးမှုနဲ့ဖန်ခံထားတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ပတ်သက်နေတယ်လို့ Move Forward Party ရဲ့အမတ် Ransomman Room ကဆွဆွဲပြောဆိုခဲ့တဲ့အပေါ်မှာအသက်62နှစ်အရွယ်အထက်လွှတ်တော်အမတ်ဥပခိကဒီမီလာမတ်လ18ရက်နေ့ကဒင်းစာရှင်းလင်းပွဲလုပ်ပြီးတော့ဒီဆွဆွဲချက်မမှန်ဘူးဆိုပြီးတော့ညှဉ်းဆန်ခဲ့ပါသေးတယ်မူရကုံတွယ်မှုကရတဲ့ငွေတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့လက်စစ်တားပေးလုပ်ငန်းကတဆင့်ငွေမဲငွေဖြူဖြစ်အောင်လို့လုပ်တယ်ဆိုပြီးတော့သူဟာဆွဆွခံထားပါလားဒီအမှုကိုစုံစမ်းစစ်ဆေးဖို့လွှဲပြောင်းခဲ့ပြီးတော့အခုလိုစုံစမ်းစစ်ဆေးမှုတွေရဲ့ဆုံးဖြတ်ချက်အပေါ်မှာရှင်းနေချုပ်အနေနဲ့အထက်လွှတ်တော်မှဥပခိတ်ကိုတရားစွဲမစွဲလာမယ့်ဇွန်လ26ရက်နေ့မှာဆုံးဖြတ်မယ်လို့ရှင်းနေချုပ်ယုံပြောခွင့်ရသူကပြောခဲ့ပါတယ်ထိုင်းနိုင်ငံမှာအခုလိုဖမ်းဆီးခံထားရတဲ့မြမစီးပွားရေးလုပ်ငန်းရှင်ဦးထွန်းမင်းလက်ကိုထိုင်းအာဏာပိုင်တွေကရှာဖွေဖမ်းဆီးစဉ်တုန်းကသူ့အိမ်မှာမြမစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တမီးရဲ့သားနဲ့တမီးနဲ့သားရဲ့ပန်ဆိုင်မှုစာချုပ်စာရင်းတွေနဲ့ဗန်စာအုပ်တွေတွေ့ရှိခဲ့တယ်ဆိုပြီးတော့ရိုက်တာသတင်းတရမှာလည်းဖော်ပြခဲ့မှုပါတယ်ခင်ဗျာ
အစိုးရအကြွေးကန့်သတ်ချက်တုံ့ပြန်သဘောတူညီချက်ရဖို့ဆိုရင်အစိုးရအသုံးစိတ်နဲ့ပတ်သက်လို့အစိုးရရည်ရည်ချက်တွေကိုအောက်လွှတ်တော် Republican အမတ်တွေစွန့်လွှတ်အောင်ပါမယ်လို့ American သမ္မတ Biden ကတင်းကွန်ရီနေ့ကပြောကြားလိုက်ပါတယ်ပါတီတရရဲ့ယက်တီချက်နဲ့နှစ်ပါတီသဘောတူညီချက်များရှိနိုင်မှုဆိုတာကို Republican Party အမတ်တွေလက်ခံမဲ့အချိန်ရောက်နေပါပြီလို့သမ္မတ Joe Biden ကစက်မှုထိပ်သီးညီလာခံအပြီးမှာပြောကြားလိုက်တာပါသမ္မတ Biden က American ကိုပြန်လာနေပြီဖြစ်ပြီးတနင်္ဂနွေနေ့ညနေပိုင်းကစတော့နှစ်ဖက်ညီနိုင်သူတွေပြန်လည်ဆုံတွေ့ကြပြီးတနင်္လာနေ့မှာအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy နဲ့လူချင်းတွေ့ဆုံမယ်လို့ Mr. Biden ကပြောပါတယ်သမ္မတ Biden နဲ့ဆွေးနွေးရတာအကျိုးရှိပါတယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ McCarthy ကတော့ဆိုပါတယ်ဒါပေမဲ့အသုံးစိတ်ကမနစ်ကထဲနေရမယ်လို့မစ္စတာမက်ကာတီကပြောပါတယ်။အင်မြူတော်ကတော့ကာကွယ်ရေးအသုံးစိတ်ကိုအခြားအသုံးစိတ်တွေပါမနစ်ကတိုက်ထားလိုပါတယ်
။အမေရိကန်နိုင်ငံကျွမ်းဝင်ကြီးအန်တိုနီဘလင်ကင်ဟာပပူအနျူဂီနီယာနိုင်ငံကိုတွားရောက်နေပါတယ်။အဲဒီမှာပပူအနျူဂီနီယာနိုင်ငံနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုနဲ့ရည်ကြောင်းသဘောတူညီချက်တွေကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့ပစိဖိတ်ကျွန်းများဒေသတွင်းကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။ဒေသတွင်းတရုတ်ဩဇာဖြန့်ကျက်လာတဲ့အချိန်မှာပဲအမေရိကန်ဘက်ကခုလိုဆက်ဆံရေးကိုခြေဦးလှည့်လာတာဖြစ်ပါတယ်။မူလအဖြစ်ဒီခီးစဉ်ကိုတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကိုယ်တိုင်တွားရောက်ဖို့ဖြစ်ပေမဲ့အမေရိကန်ပြည်ထောင်စုတွင်ကအစိုးရကျွေးမီယူခွင့်သတ်မှတ်ချက်ပေါ်မှာလွှတ်တော်နဲ့ညှိနှိုင်းနေရလို့သမ္မတဆာနိုင်ငံကြီးဝန်ကြီးတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တင်းလာနေမနဲ့ခင်နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုကိုသားညို့နဲ့အတူကျွန်တော်တို့ကြီးညာပေးခဲ့ကြတာပါအခုဆက်လက်ပြီးဒီမိုကရေစီဆွေးနွေးကောင်းကိုမလွှင့်ထုတ်ပြီးသတင်းဆောင်ပါတပုတ်ကိုတင်ပြချင်ပါတယ်။ဗကြီးကောင်ကြောင်းများကပြောတဲ့ဖန်စီချုပ်နောင်ကြီးအကြောင်းဗကြီးမောင်ဖိုးရဲ့အင်းစိန်ထောင်ပုံရင်များဆိုတဲ့ထောင်ထဲမှာရေးဆွဲခဲ့တဲ့ကောက်ကြောင်းဗကြီးတွေပြပွဲကိုဘန်ကောက်မြို့မှာခင်းချင်းပြသထားပါတယ်။ဒီအကြောင်းပြည်စုံကိုမန်ညွညွတွေကတင်ပြပေးထားပါတယ်။
မြန်မာနိုင်ငံကနာမည်ဆိုးနဲ့လူသိများတဲ့ရန်ကုန်မြို့ကအင်းစိန်အကျဉ်းတောင်ထဲမှာ6လကြာဖမ်းဆီးချုပ်နှောင်ခံခဲ့ရတဲ့ပကြီးဆရာမောင်ဖိုးကသူ့ထောင်ထဲမှာရှိနေတဲ့ကာလအတွင်းမြင်တွေ့ခံစားခဲ့ရတဲ့မြင်ကွင်းတွေကိုရေးဆွဲထားတဲ့ပကြီးရင်နဲ့သူ့ထောင်ထဲမှာရေးထားတဲ့ diary မှတ်တမ်းတွေကိုဘန်ကောက်မြို့က MBK ကုန်တိုက်ကြီးရဲ့မျက်နှာချင်းဆိုင်မှာရှိတဲ့ Bangkok Art and Culture Center မှာမေလ19ရက်နေ့ကစပြီးပြသထားပါတယ်အဲ့ဒီပြပွဲကိုစီတန်ရှင်လို့ခေါ်တဲ့အရှိတောင်အာရှယဉ်ကျေးမှုနဲ့ပကြီးလက်မှုအမှုပညာဆိုင်ရာအဖွဲ့ကကြီးမှုကျင်းပပေးတာဖြစ်ပြီးမေလ20ရက်နေ့ညနေမှာဖွင့်ပွဲအခမ်းအနားကိုကျင်းပခဲ့ပါတယ်။
And today we will be talking about a very serious challenge, unfortunately not only for Myanmar but also for other countries in the region, but today the spotlight is on Myanmar.
ဒီဖွဲ့မွေခန်းနာမှာပကြီးဆရာမောင်ဖိုးကိုယ်တိုင်အွန်လိုင်းကနေတက်ရောက်ခဲ့ပြီးသူ့ရဲ့ဘဝအကြောင်းနဲ့အတူသူရေးဆွဲခဲ့တဲ့ပကြီးတွေအကြောင်းပြောပြခဲ့ပါတယ
်။ဓမ္မပုံမှာပေါ့နော်။ဓမ္မပြည့်ရဲ့ဓမ္မပြည့်ရဲ့နာမပေါ်ဒီဟာစမ်းစင်းသုံးခုမှာနော်။မြောက်လိုက်။မြောက်နိုင်ပိုင်းနိုင်မှုပေါ့။ဒီဥပေါ်တဲ့ကျွန်တော်ရဲ့အမြင်ခံစားမှုနဲ့မြောက်နိုင်တာပိုင်းနိုင်မှုတော့ဒါတူတူစူးစိုက်လုပ်တာနဲ့တူတူပဲပေါ့အသူရဲ့ဒီအနာရှင်အားဒါသူ့ရဲ့မန်ဘန်နဲ့ဒါစူးစိုက်တဲ့ဆိုတဲ့ဗီဒီယိုဖြစ်ပြီးတော့ပေါ့အမြင်တော့အဲစူးစိုက်အဆောလုပ်နေတဲ့ပုံရေးတဲ့တူတူတိတ်တိတ်ပဲကျွန်တော်ယူနေခဲ့ပေါ့
ကြပြည်မြန်မာနိုင်ငံရဲ့လူအခွင့်အရေးလှုပ်ရှားသူတွေဖြစ်တဲ့ကိုသက်ဆွေဝင်းအဖြူတို့လည်းတက်ရောက်ပြီးသူတို့ရဲ့အတွေ့အကြုံတွေကိုပြောပြကြပါတယ်အဖြူကစစ်တပ်ရဲ့စစ်ကြောရေးစခန်းတွေမှာဖမ်းဆီးထိန်းသိမ်းစစ်ဆေးခံခဲ့ရသူတဦးဖြစ်ပါတယ်
။ဒီရေးကြိုင်ကိုရေးကြိုင်စစ်ကြောရေးကိုအရင်ရောက်တယ်ပေါ့နော်။ရေးကြိုင်မှာ၄ရက်ပြီးတော့ရှစ်ပြီးသားမှာ၄ရက်နေခဲ့ရတယ်ပေါ့နော်။အဓိကအထက်အခြေအနေကရေးကြိုင်ကကျတော့သူကဒီ physically abuse ပေါ့နော်။ဒီရုပ်ပိုင်းဆိုင်ဟာနှိပ်စက်တယ်ပြီးတော့ဒီဘယ်လိုပြောရမလဲ။မခံမရနိုင်အောင်လုပ်တဲ့ဟာမျိုးပေါ့နော်။ရှစ်ပြီးသားမှာကျတော့ mentally abuse ဆုတ်တာမျိုးကြီးရှိရပေါ့နော်။ဆိုတော့ရေးကြိုင်မှာဟိုအရင်ပြောရမယ်ဆိုလို့ရှိရင်ပထမဆုံးရောက်ချင်ဟိုတမီးတို့ဟိုမျက်လုံးစီးထားရပေါ့နော်မျက်လုံးစီးပြီးတော့အဲ့မှာနေရ၄ရက်၄ညနဲ့၅ရက်လောကမျက်လုံးစီးပြီးပဲနေရတယ်ပေါ့နော်ဆိုတော့ရောက်ရောက်ချင်းပြီးတော့ဒီသမင်းမကြွေးဘူးပေါ့နော်သမင်းကိုတရက်နဲ့တစ်ဝက်မကြွေးဘူးပေါ့နော်ဒီကြောရေရှင်ဘက်တီကို6ရက်နဲ့တစ်ခါကန်8ချက်အနည်းဆုံးပေါ့နော်အဲ့လိုကန်တာမျိုးကြီးကြုံရတယ်နောက်တော့ကျတော့ဒီဟိုကြောက်တယ်နာရလို့အော်ရဆိုလို့ရှိရင်ဟိုလက်ချောင်းပေါ်တက်ခုံနေဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုဟာမျိုးကြီးနောက်တော့ကျတော့ကိုယ်ဘေးပတ်ဝန်းကျင်ဟာအဲမျိုးသမီးတွေကိုအော်နားရံတွေးထွက်အောင်လိုက်တာရေနောက်ပြီးတော့ဒီဟိုလျှက်စင်းနဲ့ရှော့လိုက်တာပေါ့နော်ဟိုအဲ့အားတော့ရေကြိုင်ပေါ့နော်ရှင်မီတာမားကျတော့သူကဒီ physically abuse ဆာလို့ရှင်အဲ့ဥမာနေလုံးကိုတက်တက်ကြည့်လို့အာမျက်နာလွဲတာလို့ဒါမှမဟုတ်လို့ရှင်မျက်တောင်ခတ်တာလို့ဆိုလို့ရှင်အဲရှိုက်တာပေါ့နော်ပြီးလို့ရှင်ဟိုရှေးတိုင်ကြီးရဲ့ကိုခေါင်းကိုနှစ်လိုက်ပြင်မော့လိုက်မိကုန်းမေးလိုက်ခေါင်းကိုနှစ်လိုက်ပြင်မော့လိုက်ပေါ့နော်အဲ့လိုဟာမျိုးနောက်တော့ကျတော့ဒီမျိုးလုံးကိုလှန်ခိုင်းထားပြီးတော့ရေဆက်တွေကိုတောက်နေကြရဲဆိုတဲ့ဟာမျိုးပေါ့နော်ဟုတ်အဲ့လိုမျိုးကြုံရတယ်ပြီးတော့ရှင်ပီတာမားကျတော့တမီးတို့အဲဒီအင်တာရီပေါ့နော်တောက်ရင်အင်တာရီကိုတောက်ရတယ်အဲတုံးရီရောတောက်ရီရောအင်တာရီတမျိုးပဲပေါ့နော်နောက်တော့ကျတော့ဒီဟိုစားတဲ့အခါမှာအဲသမင်းကိုသူကဟိုကြောက်ခဲရေပြီးတော့ငါးရိုးရေဟိုရောပြီးတော့နှိမ့်တိုင်းကျွေးရမျိုးပေါ့နော်ဟုတ်အဲ့လိုမျိုးရှိပါ
သူတို့နဲ့အတူနီကာရာဂွားနိုင်ငံကလူခွင့်ရေးကာကွယ်လှုပ်ရှားသူနမာအော်တာမီရာနိုထိုင်းနိုင်ငံကလူအခွင့်အရေးရှိနေလည်းဖြစ်ယဉ်ကျေးမှုဖလှယ်ရေးဖောင်ဒေးရှင်းရဲ့ဒါရိုက်တာတဦးလည်းဖြစ်တဲ့မစ်ဖွန်ဖင်ချောင်းကကြုံခီယတ်တူလည်းတက်ရောက်ပြီးသူတို့ရဲ့လူခွင့်ရေးဆိုင်ရာအတွေ့အကြုံတွေကိုပြောဆိုခဲ့ကြပါတယ်။အခမ်းအနားကိုတက်ရောက်လာတဲ့1990ရွေးကောက်ပွဲမှာအနိုင်ရကိုယ်စားလှယ်အမတ်လောင်းတဦးဖြစ်တဲ့ဒေါက်တာဆန်းအောင်ကတော့လက်ရှိမြန်မာအရေးနဲ့ပတ်သက်လို့ခုလိုပြောပါတယ်။
မြန်မာပြည်မှာတော့ကျွန်တော်တို့ဒီပြည်ထဲမှာရှိတဲ့အာဏာရှင်ပဲဖျက်ချတာပေါ့။ဆိုတော့ဒီအာဏာရှင်ကိုကျွန်တော်တို့ချုပ်ချနိုင်မှာကျွန်တော်တို့ရဲ့သားစဉ်မျိုးဆက်ကစစ်ကြုံဘဝလွတ်မြောက်မှာ။ဆိုတော့ကကျတော့အဲ့ဒါကိုတိုက်တဲ့လူကတိုက်တယ်၊သေတဲ့လူကသေနေရတယ်။တော့ကျွန်တော်တို့အသေးခံပြီးတိုက်နေရတယ်။ကျွန်တော်ချစ်ကျူးရတယ်။တကယ်ပါလုံးရဲ့အခြေအနေကတော့ကျွန်တော်အမြင်ပေါ့။ကျွန်တော်အမြင်ကတော့ကျွန်တော်တို့ဘက်ကမှရှိတယ်ကျွန်တော်တို့တန်တမန်ကြီးအများကြီးသာတယ်ကျွန်တော်လက်တွေ့ကတော့ကြာရနာနာတော့ကျွန်တော်တို့လုပ်ဖို့ဆိုတာကျွန်တော်တို့ပုံမှန်မှုသေးတယ်ကျွန်တော်တို့ဘလောက်ထိလုံနိုင်လဲလုံနိုင်လို့ကျွန်တော်တို့ယုံရင်ကိုရမယ်မယုံရင်တော့ကျွန်တော်တို့ကိုမှုခက်ခဲရှိတယ်အဲ့လောက်ပါပဲ
ဒိုင်ယရီစာအုပ်အရွယ်စာရွက်လေးတွေပေါ်မှာအကျဉ်းသားတချို့ရဲ့တဦးချင်းပုံတွေအကျဉ်းချခံထားရတဲ့အခန်းထဲမှာနေ့စဉ်နေထိုင်ရတဲ့မြင်ကွင်းတွေကိုရေးချစ်ဆွဲထားတဲ့ပကြီစာရွက်ပေါင်း80ကျော်ကိုအဲ့ဒီပြကန်းမှာပကြီကောက်ကြောင်းများကပြောနေတဲ့ဖန်စီချုံနှောင်ချင်းပကြီမောင်ဖိုးရဲ့အင်းစိန်ထောင်ပုံရိပ်များဆိုတဲ့ခေါင်းစဉ်နဲ့မေလ31ရက်နေ့အထိပြသထားမှာဖြစ်ပါတယ်ရှင်။ကျွန်မညညလွင်ပါ
မင်းကြီးတို့တင်ပြခဲ့တာပါအခုဆက်ပြီးဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်ချင်ပါတယ်။ထိုင်းအခြေခံဖွဲ့စည်းအုပ်ချုပ်ပုံဥပဒေအရ Move Forward Party အနေနဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကဘာတွေပါလဲ။ထိုင်းနိုင်ငံရဲ့အပြောင်းအလဲကမြန်မာပေါ်ဘလို့မြတ်ရက်ခိုက်နိုင်ပါသလဲ။ NUG တပ်မတော်ရုံးပြောခွင့်ရဦးကျော်စောနဲ့ဒေတာထွန်းနိုင်ငံရေးလေလာသုံးသပ်သူဒေါက်တာနိုင်အောင်တို့ကိုမတ်အင်ဂျင်နိုင်ကဆွေးနွေးမေးမြန်းထားပါတယ်။
ဟုတ်ကဲ့ပါအခုလိုဒီထိုင်းနိုင်ငံမှာမြွန်ပေါင်းအစိုးရတဲ့ဖွဲ့စည်းတဲ့အခြေအနေနဲ့တော့မြန်မာနိုင်ငံကိုဘယ်လိုရိုက်ခတ်လာနိုင်လဲဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးပွဲပြုလုပ်တာဖြစ်ပါတယ်ဆိုတော့ပါဝင်ဆွေးနွေးကြတဲ့အဲဒီ NUG အမျိုးသားညီညွတ်ရေးအစိုးရတမရရုံရဲ့ပြောခွင့်ရဦးကျော်စောကိုရောနောက်ပြီးတော့ကျမတို့ဒီမြန်မာဒီမိုကရေစီရေးမှဦးဆောင်လှုပ်ရှားနေပြီးတော့ထိုင်းနိုင်ငံမှာနှစ်ပေါင်းများစွာနေထိုင်နေတဲ့ဒီဒေါက်တာနိုင်အောင်လည်းကျမတို့အများကြီးကျေးဇူးတင်ပါတယ်ရှင
်။ကဲမင်္ဂလာပါ
။ကျေးဇူးတင်ပါတယ်
။ကျမကဒီဒေါက်တာနိုင်အောင်ကိုအရင်ဆုံးမေးချင်တာကလက်ရှိဒီ Move Forward Party ဦးဆောင်ပြီးတော့ညွန်ပေါင်းအစိုးရဖွဲ့စည်းမဲ့အခြေအနေကဘယ်ဆင့်ထိရောက်နေပြီရှင်
။ဒီဒီရွေးကောက်ခံအမတ်ပေါ့နော်။313နေရာတော့သူတို့ကလုံလုံခြုံခြုံရှိထားပြီပေါ့။ဒါပေမဲ့သိတဲ့အတိုင်းပဲသူတို့ဝင်ကြီးချုပ်အဖြစ်နဲ့အတည်ပြုနိုင်ဖို့ကလွတ်တော်ရဲ့မှာသူတို့386မဲ့လိုရယ်လေဆိုတော့တစ်ဖက်ကပြောရင်လေသူတို့ ਨੇ သဘောထားမတူတဲ့လူတွေကရွေးကောက်ခံထားတဲ့တခြားပါတီတွေကလေသူတို့ ਨੇ မပူပေါင်းမှုဆိုပြီးတော့ပြောထားတဲ့အဥ္စာပဲဖြစ်တယ်ပေါ့နော်ဆိုတော့အဓိကအဆုံးဖြတ်ကဘာဖြစ်လာမလဲဆိုတော့အခုဒီစစ်တပ်ကခန့်ထားတဲ့ဒီအထက်လွတ်တော်အမှတ်250တဲကနေသူတို့ကိုဘယ်လောက်ထောက်ခံမလဲဆိုရဲကိစ္စကတော့အဲ့ဒါကအခေယာကြနေတယ်အဲ့တော့အမတ်250တဲကနေပြီးတော့12ယောက်ကတော့ဒါပြည်သူ့ရဲ့စန္ဒကိုဟိုလိုက်ရောပါမယ်ဆိုပြီးပြောထားတာရှိရဲဆိုတော့အခြေအနေကတော့လူလူရဲ့ထောက်ခံမှုကိုရထားရဲဆိုရင်မဲလို့ဝင်ကြီးချုပ်ဖြစ်ပြီးအစိုးရဖွဲ့နိုင်ဖို့အတွက်ကတော့အချင်းချက်အခက်တဲမှာရှိနေသေးစေပဲလို့ပြောရမှာပဲ
โอเคအဲ့ဒါဆိုရင်ကျမဒီဥကျော်စောကိုမေးချင်တာကကြတော့ဒီထိုင်းနိုင်ငံမှာအဲ့လိုမျိုးညွန်ပေါင်းအစိုးရတဲ့ဖွဲ့စည်းဖို့အခြေအနေပေါ့နော်ဖွဲ့စည်းလာနိုင်တဲ့အခြေအနေညွန်ပေါင်းအစိုးရတဲ့ဖြစ်လာမဲ့အခြေအနေကဒီ NUG အမျိုးသားညီညွတ်ရေးအစိုးရပေါ်မှာဘလို့ရိုက်ခတ်မှုတွေရှိနေရှင
်ဟုတ်ကဲ့ဒါကတော့အခုကတော့ထိုင်းနိုင်ငံမှာပထမဆုံးကတော့ကျွန်တော်တို့အနေနဲ့ထိုင်းနိုင်ငံမှာအထူးထူးရွေးကောက်ပွဲအောင်မြင်ခြင်းမပြီးစီသွားတာအတွက်ကျွန်တော်တို့အစိုးရအနေနဲ့ထိုင်းပြည်သူလူထုဘေးအလုံးနဲ့နိုင်ငံရေးပါတီအားလုံးကိုပါခေါ်ယူကြောင်းပါ congratulation ပထမဆုံးပြောချင်ပါတယ်အခုကတော့သူတို့အစိုးရဖွဲ့ဖွဲ့တဲ့ဟာတော့ထိုင်းပြည်သူလူထုရဲ့ဆုံးဖြတ်ချက်အတိုင်းဆန္ဒမဲကတော့ပေးသွားပြီပေါ့နော်ဒါပေမဲ့သူတို့ရဲ့ဖွဲ့စည်းပုံအရာဘယ်လိုဖွဲ့မလဲဘယ်လိုအစိုးရဖြစ်လာမလဲဆိုတာကိုကျွန်တော်တို့အနေနဲ့စောင့်ကြည့်အောင်ပေါ့အခုကျွန်တော်တော့ဘယ်သူဘယ်ဝင်ကြိုးဖြစ်ဖြစ်ဘယ်လိုညွန်ပေါင်းစုအဖွဲ့မျိုးပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့အစိုးရအနေနဲ့ကတော့ဒီထိုင်းနိုင်ငံမှာဟိုထိုင်းနိုင်ငံအစိုးရနဲ့ထိုင်းပြည်သူတို့တွေနဲ့ကျွန်တော်တို့ညီညီကပ်ကပ်နဲ့ပူးတွဲဆောင်ရွက်ဖို့အများနဲ့အစဉ်နဲ့ရှိတယ်ဆိုတာပြောကြားချင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ထိုင်းနိုင်ငံမှာနယ်စပ်ချင်းဆက်ဆံရုံဆက်ကပ်နေရုံမှာကောက်ကျွန်တော်မြန်မာနိုင်ငံမှာမြန်မာနိုင်ငံရဲ့နိုင်ငံသားတွေတော်တော်များများနဲ့ထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးနဲ့လုပ်နေတာအလုပ်လုပ်နေတာရှိတယ်ရောက်ရှိနေတာရှိတယ်ထိုင်းနိုင်ငံရဲ့စီးပွားရေးတိုးတက်မှုလူမှုရေးတိုးတက်မှုအတွက်လည်းကျွန်တော်မြန်မာနိုင်ငံသားတွေကအများကြီးကိုကြီးပူပေါင်းဆောင်ရွက်ဖြစ်စီပေးတာလည်းရှိတယ်။ဆိုတော့ကျွန်တော်ရဲ့နှုတ်နှစ်ဖက်အကျိုးစီးပွားအတွက်ကျွန်တော်အနေနဲ့ဘယ်လိုအစိုးရမှတက်တက်ပေါ့နော်ကျွန်တော်အနေနဲ့နီနီကက်ကက်ရင်းရင်းနီနီနှုတ်နှစ်ဖက်လေးလေးစားစားနဲ့mutual respect ပေါ့နော်နဲ့ဆက်ဆံသွားမယ်လို့ကျွန်တော်ပြောနေယုံကြည်ထားပါတယ်ခင်ဗျ။
Okay. Ero, oh, Dr. Nayo, Sosua, Piotare Dema, Dinuba, Soya, Puesibu, Chiniga, Matita de Nitama, D. Dudia me, Miaso, Yashitare, the Attaikan party, Dichede, a Puetai Bono, a ye, Winjijo Hong, Texan Shino, what try it, the me Usane, the Puetai party, a Nitao, Blue Mileshi, a Nitao Blue Shileshi.
ကိုကတော့သူတို့ကသူတို့ဘာတွေတချို့ပါတီတချို့ပေါ့နော်ဒီမိုကရက်ပါတီပေါ့နော်အဲ့တော့အဓိကခွေဆိုင်ပါတီနဲ့အခုမူဖော်ဝတ်ပါတီတို့ကတော့သူတို့ကဒီမိုကရေစီနဲ့စစ်အာဏာရှင်စနစ်ဆန့်ကျင်ဆိုတော့သူတို့ရဲ့ယက်တီယက်တီထားတဲ့ပလက်ဖောင်းကရှင်းပါတယ်။တော့ကျွန်တော်လူရတော့ဟိုကျွန်တော်ပါတီရတော့သူတို့နဲ့ဟိုပူးပေါင်းကြတဲ့သဘောပေါ့နော်ဆိုတော့အခုအခုဟိုညွန်ပေါင်းဖွဲ့ထားတဲ့အနေထ
သူတွေကပဲဒီဝန်ကြီးချုပ်ဖြစ်မှာပေါ့နော်ဆိုတော့တပြိုင်နက်တည်းမှာပဲခုနပြောတဲ့ဒီ move for ကသူတို့ပြုပြင်ပြောင်းလဲခြင်းနဲ့ policy 300တင်ထားတာရှိရလေဆိုတော့အဲ့ဒီ300တဲ့အနှစ်ချုပ်ကိုပြောမယ်ဆိုလို့ရှိရင်တော့ဒီ democracy ပြဿနာအဲ့ဒါကဖွေထိုင်းပါတီနဲ့သူတို့သဘောတူညီမှုရှိတယ်နော်ဒါတော့သူတို့ဟိုသူတို့ရဲ့လူကြီးဖြစ်တဲ့ tax sin ကိုတိုင်ကဒါသူတို့အဲ့ဒီအခက်ခဲကြောင့်မလို့ဆေးရနာသိမ့်မှုကြောင့်မလို့သူကပြည်ပြဖြစ်နေရတာဟုတ်နော်တစ်ဖက်မှာလည်းဒီခုနပြောတဲ့ move forward party ကဒီမိုကရေစီပြဿနာရှိတယ်ဆိုတဲ့အောက်ထက်မှာသူကအများကြီးပြောထားတာရှိရဲ့နောက်မညီမျှမှုပြဿနာပေါ့နော်လူတန်းစားကွာလာတဲ့ပြဿနာကြီးပြောထားရှိရဲ့နောက်ပြီးတော့စီးပွားရေးပြိုင်ဆိုင်မှုအနေထားမှာထိုင်းနိုင်ငံကတခြားပါတီတွေနဲ့နောက်ကျနေတာရှိတယ်အဲ့တော့စီးပွားရေးတွေနှိပ်ကွေးနေတယ်ပေါ့ဆိုတော့အဲ့ဒီ platform တွေမှာတော့သဘောတူနိုင်စရာရှိပြီးတော့သူတို့ညှိနှိုင်းနိုင်စရာတွေရှိမယ်လို့ထင်တယ်ဒါပေမဲ့တချို့တချို့ဒီစီးပွားရေးနဲ့ပတ်သက်လို့ပဲပြောဒီဒီဟိုမညီမျှမှုကိစ္စနဲ့ပဲပတ်သက်လို့ပဲပြောပေါ့နော်တူတဲ့ကိစ္စတွေလည်းရှိနိုင်တယ်လို့မတူတဲ့ကိစ္စတွေလည်းရှိနိုင်တယ်ဆိုတော့အဲ့ဒီဟာကတော့အခြေခံအားဖြင့်မနေ့တနေ့ကပြောနေတဲ့ပုံစံတွေအရတော့အခြေခံအားဖြင့်တို့အဓိကပါတီနှစ်ခုဖြစ်တာ哦ဆိုတော့အခြေခံအားဖြင့်သဘောတူညီမှုရှိတယ်ဝန်ကြီးချုပ်နေရာလည်းအခု move forward ကခေါင်းဆောင်ကိုပဲတို့သဘောတူထားမှုရှိရလို့အလိုပဲနားလဲရပါတယ်
ဒီ NUG ဘက်ကရောအခုဒီလက်ရှိထိုင်းနိုင်ငံမှာရှိနေတဲ့အခုနိုင်ငံရေးပါတီတွေပေါ့နော်အခု move forward တို့ဒီဖွေထိုင်းပါတီတို့ကိုဟိုထိတွေ့ဆက်ဆံတဲ့အပိုင်းရောဘယ်လိုရှိလဲရှင
်အခုတော့ကျွန်တော်တို့မှာတော့ထိတွေ့ဆက်ဆံတာတော့ဒါရိုက်ထိတွေ့ဆက်ဆံတာမရှိသေးပါဘူးဒါပေမဲ့ကျွန်တော်ခုနကပြောသလိုပေါ့နော်ဒီ move forward ပါတီရောဖွေထိုင်းပါတီရောဘယ်သူပဲနိုင်ငံရေးပါတီနဲ့မဆိုပေါ့နော်ကျွန်တော်အနေနဲ့ဟိုဘောင်းဆောင်ရဖို့အစဉ်နဲ့ရှိရဲဆိုတာတော့ထပ်လောင်းကြောကြချင်တယ်။ဘာလို့လဲဆိုတော့ဒီမြန်မာနိုင်ငံအရေးကိုကူညီနေတာအထူးသဖြင့်မြန်မာနိုင်ငံမှာဒုက္ခရောက်တဲ့ဒုက္ခသည်တွေထိုင်းနိုင်ငံထွက်ပြေးလာတိုင်းမှာထိုင်းနိုင်ငံအများအားကူညီပေးတယ်။ထိုင်းပြည်သူလူတွေကကူညီပေးတယ်။အဲ့တော့ဒီကျွန်တော်တို့အနေနဲ့ဟိုဒီနိုင်ငံရေးပါတီတွေရဲ့နိုင်ငံရေးခံယူချက်ကသူတို့ရဲ့ဟိုဆုံးဖြတ်ချက်ပေါ့နော်။ဒါကျွန်တော်တို့ကတော့ကျွန်တော်တို့အစိုးရအနေနဲ့ကတော့မြန်မာပြည်သူထုမြန်မာနိုင်ငံအကျိုးအတွက်ကျွန်တော်အနေနဲ့ကတော့ရင်းနှီးနှီးဆက်ဆံဖို့ဘယ်ပါတီနဲ့မဆိုကျွန်တော်အနေနဲ့အစဉ်နဲ့ရှိတယ်ဆိုတာပြောကြားချင်ပါတယ်ခင်ဗ
ျဆိုတော့အဲ့ဒီမှာဥကြောစောတို့အခုလို့ပေါ့နော်သဘောထားယက်တီချက်ရှိတယ်လို့ဒါပေမဲ့တစ်ဖက်မှာကျတော့ဒီmove forward ဒီအခုထိုင်းရွေးကောက်ပွဲမှာအမများဆုံးရရှိသွားတဲ့ဒီ move forward ပါတီရဲ့ခေါင်းဆောင်ပီတာလင်ဂျာရွန်ရက်ရဲ့ဟိုသူဒီသတင်းစာရှင်းလင်းပွဲပေါ့နော်ရွေးကောက်ပွဲအပြီးသူတို့မဲတွေအများဆုံးရတာနဲ့ပတ်သက်ပြီးတော့သူသတင်းစာရှင်းလင်းပွဲလုပ်တဲ့အချိန်မှာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီအာဆီယံဘုံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ရေးမှသူတို့လှုပ်ဆောင်မယ်နောက်ပြီးတော့အထူးသဖြင့်အမေရိကန်ကချမှတ်ထားတဲ့စစ်ကောင်စီကိုချမှတ်ထားတဲ့ဒီဒဏ်ခတ်ပိတ်ဆို့မှုတွေတဲကဒီဘာမာအက်ထဲမှာပါတဲ့လူသားချင်းစာနာမှုအကူအညီကိစ္စမှာလဲထိုင်းကသူဥဆောင်လှုပ်ရှားသွားမယ်ဆိုတဲ့အနေအထားမျိုးလဲသူပြောသွားတယ်ဆိုတော့တကယ်လို့များပေါ့နော်ညွန်ပေါင်းဆိုးရသည့်တက်လာမယ်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံနဲ့ဒီထိုင်းနဲ့ဆက်ဆံရေးမှာရောဘယ်လိုပုံစံမျိုးဖြစ်လာမလဲ
ဒီဒီ move forward party ခေါင်းဆောင်ပေါ့နော်ပီတာဟောနေပြောသွားတာတွေကျွန်တော်တွေ့ပါတယ်ဒါကတော့ဟိုအခုဒီထိုင်းနိုင်ငံဟိုနိုင်ငံရေးပါတီဒီခေါင်းဆောင်တွေထဲမှာသူကတော့ပုံလင်းပြောသွားတာပါတွေ့ရှိရတယ်ပေါ့เนาะတခြားပါတီတွေကတော့ပြောတာမတွေ့ဘူးဒီဟာလဲသူဟာသူ့ရဲ့ဆက်ဟာဒီစိတ်ထဲမှာရှိတာသူ့ရဲ့ပါတီရဲ့ policy လို့လဲကျွန်တော်နားလည်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့မှာဟာဒ Tea tie, the child name, a party, or the look on the outer, but the room you, the Yamarangana Pata Pido, or can you just see my policy she pulled it? ကျွန်တော်ညောင်းလင်းညောင်းကြည့်ပါတယ်ဘုရားတော့ထုတ်ပြောတာထုတ်မပြောတာတော့သူတို့ရဲ့ဟောပါဟိုပါသူရဲ့ဆုံးဖြတ်ချက်ပေါ့เนาะဒါပေမဲ့ကျွန်တော်အနေနဲ့အခုဒီအာဆီယံဘုံသူမော်ဒယ်ကြီးချက်၅ချက်ပေါ့เนาะအဲ့တော့ဘာပထမဆုံးအရေးကြီးဆုံးကအကြံဖတ်မှုတွေရက်ဖို့အဲ့ဒီအတွက်ကိုဟောသူတို့ကနေပြီးတော့လုံဆောင်ပေးပြီးတော့ဦးတွဲပြီးလုပ်ကြိုင်မယ်ပါမယ်ဆိုတာတော့ကောင်းပါတယ်ဒါတော့
ှင်အခုဒီထိုင်းနိုင်ငံမှာဒီပညာတတ်လူငယ်တွေဦးဆောင်တဲ့ဒီ Move Forward Party ကဒီရွေးကောက်ပွဲမှာမဲအများဆုံးရခဲ့တဲ့ပုံမှာဒီထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေပြောင်းလှုပ်သမားတွေဒီမြန်မာဒုက္ခသည်တွေရဲ့မျှော်လင့်ချက်ပေါ့နော်သူတို့ရဲ့သဘောထားကိုဘယ်လိုတွေ့ရလဲရှင
်ရွှေပြောင်းလှုပ်သမားတွေနဲ့ပတ်သက်လို့ကတော့ဒီထိုင်းနိုင်ငံအနေနဲ့ကသူကသူစနစ်ကရှိပြီးသားလေဆိုတော့ပြောချက်ကလူသမားတွေတော့ကိုဒီကောက်ွယ်ပေးမှုတွေရှိတယ်အဲ့ဒါတွေလည်းသူတို့လေးစားတယ်အနည်းဆုံးလစာဆိုလို့ရှိရင်လည်းရှိတယ်ဆိုတော့ဟိုနောက်အခုလည်းအလုပ်သမားတွေလည်းဗမာပြည်အလုပ်သမားတွေကိုထပ်ခေါ်နေတာပဲဒါပေမဲ့ပြဿနာကဘာလဲဆိုစစ်အုပ်စုဘက်ကပေါ့နော်အခုလား CI လောက်တော့ပဲဖြစ်ဖြစ် passport လောက်တော့ပဲဖြစ်ဖြစ်ထွက်ခွာဖို့ကိစ္စတွေပဲဖြစ်ဖြစ်အခက်အခဲဖြစ်နေတာပေါ့ဆိုတော့အဲ့ဒီဘိုင်းကတော့ဘဒူဝဲတက်လာတက်လာဆိုတော့ဟိုပို့ပြီးတော့ဟိုဟိုကောင်းလာဖို့ပဲရှိတယ်ပေါ့ဒီတက်တော့ဆိုးသွားစရာမရှိဘူးပေါ့ဒါပေမဲ့လို့နိုင်ငံရေးအခုဖြစ်နေတဲ့ကိစ္စပေါ့နော်အဲ့တော့ပြောချင်တာကကျွန်တော်တို့ဟိုဒုက္ခတွေတွေရောက်လာတာရှိတယ်ဒီဘက်ကန်းကိုအကြာကြီးနေလို့မရဘူးဟိုဘက်ကန်းကိုပြတ်ဖို့ခံရတယ်ရောရေရှည်ဒုက္ခတွေစကန်ဖုံးမှုကိစ္စတွေကထိုင်းဘက်ကအခုလည်းစံနှမ်းရှိသေးဘူးနောက်တဲ့ဟိုထိုင်းနိုင်ငံနဲ့ဝင်ရောက်လာတဲ့လူတွေရဲ့လုံခြုံရေးကိစ္စတွေလည်းအဆင်မပြေဖြစ်နေရတယ်ရှိရပေါ့ဆိုတော့အဲ့ဒီဘက်ကကြည့်တယ်ဆိုလို့ရှိရင်တော့အခု move forward လို့ဒီဥဆောင်တဲ့အစိုးရများဖြစ်လာတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပုံမှာပူနားလဲနိုင်တယ်ခုနဟိုကွန်ပျူတာပြောတဲ့အထက်မှာသဘောတူပြီးဟိုစိုက်နေတဲ့ပုံကောင်းတာကဘာလဲဆိုတော့ဗမာပြည်ကိစ္စရေးကိုဖြည့်ရှင်းမှုကြိုးစားနေတဲ့နေရာမှာအာဆီယံထဲမှာဆိုလို့ရှိရင်ထိုင်းနိုင်ငံမပါဘဲနဲ့မရဘူးအဲ့တော့အဲ့ဒါကိုလည်းသူက NDA နဲ့ချိတ်ပြောသွားတယ်ဆိုတော့အဲ့ဒါလည်းသဘောကျတော့နောက်သူတို့ပါတီရဲ့မူဝါဒအနှစ်သာရပေါ့အဲ့ဒီတည်းမှာဒီမိုကရေစီပြဿနာလို့ပြောတဲ့အချိန်မှာသူတို့ကစိတ်အုပ်ချုပ်ရေးကိုလက်မခံတာစစ်တပ်ကနိုင်ငံရေးကိုမပါဘူးဟိုဘပပါတာကိုလက်မခံနေဆိုတော့အခြေခံမူဝါဒကကျွန်တော်တို့တော်တော်လေးတွေးရင်သာချင်းနေရပေါ့ဗျာနော်ဆိုတော့တော့မငြိမ်ပြောင်းမှုပြဿနာဆိုလို့ရှိရင်လည်းဒါကတော်တော်ဟိုနီးတယ်ပေါ့နော်ဆိုတော့အဲ့ဒီလိုအခြေခံမူဝါဒတွေကနေပြီးတော့မှကျွန်တော်တို့တွေကပို့ပြီးနှိစက်တဲ့ဟာမျိုးဖြစ်တယ်ဒါပေမဲ့ကျွန်တော်ဒီထက်ပို့ပြီးတော့မျောလင့်တာကဘာလဲဆိုတော့ဒီအခုဖြစ်တဲ့ရွေးကောက်ပွဲဒီကဒီလူငယ်နောက်20 30မှာနေမဲ့เนาะလူကြီးဖြစ်လာမဲ့အုပ်စုနဲ့အစင်လာရေဘောစီနိုင်ငံရေးသမားတွေအုပ်စုရဲ့အားပြိုင်ပွဲပဲအဲ့ဒီအဥ္စာကထိုင်းနိုင်ငံရဲ့ရေရှည်အရှိပြောင်းကိုဖြစ်စေနိုင်တယ်ကျွန်တော်ဗမာပြည်ပေါ်မှာအများကြီးတက်ရောက်နိုင်တယ်အလားတူပဲဒေသအတွင်းကိုလည်းအများကြီးတက်ရောက်နိုင်တယ်ဆိုတော့အဲ့ဒါကိုတို့ဝင်ရုပ်ဖြစ်သည်အစိုးရဖြစ်သည်ဖြစ်သည်ဖြစ်စေအဲ့ဒီဟာကတော့ကျွန်တော်တို့ဗမာပြည်တကောဒေသအတွင်းအတွက်ကောနောက်ဒေသအတွင်းတည်ငြိမ်ရေးအတွက်ကောပိုကောင်းတယ်လို့ကျွန်တော်တို့အဲ့လိုမြင်ကြည့်မိပါတယ်ခင်ဗျ
ထိုင်းနိုင်ငံရေးနဲ့မြန်မာရေးအဆက်ဆက်ကိုမိုက်အင်ဂျင်နီယာမင်းမြတ်တင်ပြခဲ့တာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့မနက်ခင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှပေးစာနဲ့ထူးခြားစံပြသတင်းများအစရှိတဲ့အပတ်စဉ်ကာလတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါ ထိုင်းနိုင်ငံမှာစစ်တပ်စိုးမိုးမှုကိုစန့်ကျင်သူမြန်မာအရေးရွှေပြောင်းလုပ်သားများအရေးပြောဆိုကူညီဘူးသူရွေးကောက်ပွဲမဲအများဆုံးရတာဟာမြန်မာဒီမိုကရေစီရဲ့အကျိုးစီးပွားအထောက်အကူဖြစ်လာမလားစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကသုံးတက်တင်ဆက်ထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေထိုင်းရွေးကောက်ပွဲရလတ်မြန်မာနိုင်ငံရေးအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ Right is might might is not right အမှန်တရားကခွန်အားပါခွန်အားကတော့အမှန်တရားမဟုတ်ပါဘူးတဲ့ဒီလိုပြောသူကတော့မေ14ရက်နေ့ကပြုလုပ်ခဲ့တဲ့ထိုင်းရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့move forward party ရဲ့ခေါင်းဆောင် peter linjaron rat ဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာအင်ဒိုနီးရှားမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲအင်အားပြင်းဆိုင်ကလုန်းမုန်တိုင်းမိုခါနဲ့ထိုင်းရွေးကောက်ပွဲသတင်းတွေဟာလူအများစိတ်ဝင်စားအာရုံစိုက်ခဲ့ကြတဲ့သတင်းတွေဖြစ်ပါတယ်မြန်မာစစ်ကောင်စီဥက္ကဋ္ဌတက်ရောက်ခွင့်မရတဲ့52ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဘယ်လိုရက်လက်ဘယ်လိုဆုံးဖြတ်ချက်တွေများထွက်ပေါ်လာမလဲဆိုတာစောင့်မျှော်ခဲ့ကြပါတယ်ထိပ်သီးအစည်းအဝေးပွဲပြီးမှရှေ့လျားတဲ့ထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့ပြီးမယ်မြန်မာနိုင်ငံနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်ကတော့ဘာမှတိတ်ထူးခြားမှုမရှိဘူးလို့ပဲဆိုရမှာပါထိုင်းရွေးကောက်ပွဲသတင်းကတော့ကြိုတင်ခန့်မှန်းချက်တွေနဲ့ခြားနားတဲ့ရလဒ်တွေထွက်ပေါ်လာခဲ့တာတွေ့ရပါတယ
်ရှေ့သူချီလို့အမည်ရတဲ့ Move Forward Party ဟာမေ14ရက်နေ့ကပြုလုပ်တဲ့ရွေးကောက်ပွဲမှာအများဆုံးအနိုင်ရရှိခဲ့ပြီးအမတ်နေရာ150နေရာရရှိခဲ့ပါတယ်ရွေးကောက်ပွဲမှာအနိုင်ရမယ်လို့ရေးပန်းစားတဲ့ဝင်းကြီးချုပ်ဟောင်းသက်စင်းရဲ့သမီးဦးဆောင်တဲ့ဖွေထိုင်းပါတီကအမတ်နေရာ142နေရာနဲ့ဒုတိယအများဆုံးရထားပါတယ်2014ခုနှစ်ဆက်အနာသိန်းခေါင်းဆောင်လည်းဖြစ်လက်ရှိဝင်းကြီးချုပ်လည်းဖြစ်တဲ့ပရာယုတ်ချန်အိုချာဦးဆောင်တဲ့ပါတီကတော့အမတ်နေရာ36နေရာသာရရှိခဲ့ပြီးခွက်ခွက်လန်အောင်ရှုံးခဲ့တာတွေ့ရပါတယ်လက်ရှိထိုင်းဖွဲ့စည်းပုံအရဆိုရင်တော့အစိုးရဖွဲ့နိုင်ပြီးဝင်းကြီးချုပ်တာဝန်ယူနိုင်မို့ဆိုရင်အထက်အောက်လွှတ်တော်ပေါင်းအမတ်နေရာ396နေရာလိုပါတယ်အထက်လွှတ်တော်နေရာ250ဟာရွေးချယ်ကမဟုတ်ပဲစစ်တပ်ကခန့်တဲ့နေရာ200နဲ့ဩဇာလွှမ်းသူတွေခန့်တဲ့နေရာ50ဖြစ်ပါတယ်ဒါကြောင့်စစ်တပ်ကိုဆန့်ကျင်တဲ့ပါတီကြီးနှစ်ခု Move Forward နဲ့ဖွေထိုင်းပါတီပေါင်းရင်တော့အစိုးရအဖွဲ့ဖွဲ့နိုင်တဲ့အခြေအနေတော့မရောက်သေးပါဘူး။ညိုမောင်အစိုးရဖွဲ့နိုင်ဖို့ Move Forward ပါတီကတော့ကြိုးပမ်းနေပါတယ်။ဘာပဲဖြစ်ဖြစ်စစ်အုပ်စိုးမှုကိုဆန့်ကျင်တဲ့လူငယ်ကြိုက် Move Forward ပါတီအများစုအနိုင်ရခဲ့တာဟာမထင်မှတ်ထားကြတဲ့ထိုင်းနိုင်ငံရဲ့အလှည့်ပြောင်းလို့ဆိုရမှာပါ
။ရွေးကောက်ပွဲအနိုင်ရပါတီ Move Forward ပါတီရဲ့ခေါင်းဆောင် Peter Linjaron Rat ဟာအသက်42နှစ်အရွယ်လူငယ်တဦးဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းတက္ကသိုလ်ကြီးတွေဖြစ်တဲ့ Harvard နဲ့ Massachusetts တက္ကသိုလ်ကြီးတွေကဘွဲရရှိခဲ့သူတဦးလည်းဖြစ်ပါတယ်။ Peter Linjaron Rat ကြောင့်ကို ARU သတင်းဌာနရဲ့ဆောင်းပါးတစ်ပုဒ်မှာ Peter Linjaron Rat ဟာစန္ဒပြပွဲတွေမှာဘရင်စနစ်ပြုပြင်ပြောင်းလဲရေးကိုတောင်းဆိုခဲ့တာဟာတနိုင်ငံလုံးကိုတုံ့လှုပ်သွားစေခဲ့တယ်။မဲဆွယ်ပွဲတွေမှာအမြင်သစ်တွေကိုတင်ပြခဲ့တယ်။ဒါ့အပြင် VOA ထိုင်းသတင်းဌာနနဲ့ပြောကြားရာမှာဆီယာနာသိမှုတန်တရားလဲနေတဲ့နိုင်ငံတနိုင်ငံဟာနောက်ဆုံးမှနှိကုံးချုပ်သွားမှာဖြစ်ကြောင်းစစ်ရာရှိတွေအနေနဲ့တာဝန်ထမ်းဆောင်မှုကအငြိမ်းစားယူပြီးခုနှစ်နှစ်အကြာမှသာနိုင်ငံရေးလောကကိုဝင်ရောက်ခွင့်ပေးမဲ့အစီအစဉ်ကိုလည်းအဆိုပြုခဲ့တယ်လို့ ARD ကရေးသားထားပါတယ်မြန်မာနောင်းကလည်းစစ်တပ်ကြီးစိုးမှုကိုစန့်ကျင်ကြောင်းပြသလိုက်သောထိုင်းရွေးကောက်ပွဲရလဒ်ဆိုတဲ့ဆောင်းပါးမှာထိုင်းပြည်သူများသည်ဆီယာနာသိမှုကိုစန့်ကျင်ကြသလိုထိုင်းနိုင်ငံရေးကိုစစ်တပ်ကကြိုးကန်ချေလည်နေမှုကိုလည်းဆန့်ကျင်ကြသည်ထို့ကြောင့် Palan Paracharat Party နဲ့ United Thai Nation Party တို့ကိုထူထောင်ပြီးအရသာနိုင်ငံရေးခေါင်းဆောင်များအတွင်ဖန်တီးခဲ့ကြသောအာဏာသိမ်းစစ်ခေါင်းဆောင်များကိုထိုင်းပြည်သူများက၎င်းတို့၏မဲဆန္ဒများဖြင့်မေလ14ရက်နေ့ရွေးကောက်ပွဲကတဆင့်ဖြုတ်ချရန်ကြိုးပမ်းခဲ့သည်ကိုတွေ့ရှိခဲ့ရသည်လို့ရေးသားဖော်ပြထားတာတွေ့ရပါတယ်
Move Forward Party ကိုထိုင်းလူငယ်တွေနဲ့ပညာတတ်အလွာကအဓိကထောက်ခံအားပေးခဲ့တာတွေ့ရပြီးတော့ထိုင်းပြည်သူလူထုအနေနဲ့ထိုင်းနိုင်ငံရေးမှာစစ်ဗိုလ်ချုပ်တွေကြီးစိုးချေလည်နေတာကိုအလိုမရှိဘူးဆိုတာရွေးကောက်ပွဲကတစ်ဆင့်ပြသလိုက်တာဖြစ်တယ်လို့မီဒီယာတွေကရေးသားကြပါတယ် ။ဒါကြောင့်ရွေးကောက်ပွဲအဖြစ်ကိုထိုင်းစစ်တပ်ကလက်ခံနိုင်ပါမလားစိုးရိမ်ကြသူတွေလည်းရှိပါတယ်။အတိတ်ကာလတွေမှာတော့ထိုင်းစစ်ဗိုလ်ချုပ်တွေဟာသူတို့အလိုမကျရင်အာဏာသိမ်းရင်သိမ်းဒါမှမဟုတ်ရင်တရားစွဲတဲ့နီးလမ်းတွေသုံးပြီးအယက်သားအစိုးရတွေကိုဖြုတ်ချလေ့ရှိတာတွေ့ရပါတယ်။ထိုင်းနိုင်ငံမှာတပ်ဦးစံပိုင်းဘရင်စနစ်ကို1932ခုနှစ်မှာဖျက်သိမ်းခဲ့ပြီးအခြေခံဥပဒေတစ်ခုပြဋ္ဌာန်းပြီးတော့စီးပင်းခံဘရင်စနစ်ကိုပြောင်းလဲခဲ့ပါတယ်။1932ခုနှစ်ကနေဒီကနေ့အထိထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာ19ချိန်ရှိခဲ့ပါပြီ။ဒါပေမဲ့ဘာကြောင့်ထိုင်းနိုင်ငံဟာ၃ချိန်သာစစ်တပ်ကအာဏာသိမ်းခဲ့တဲ့မြန်မာနိုင်ငံလိုဖွံ့ဖြိုးမှုအ ਨੇ စုံအစိုးရဆုံးနိုင်ငံတစ်ခုဖြစ်မသွားဘဲဒေသတွင်းမှာစီးပွားရေးကောင်းတဲ့နိုင်ငံဖွံ့ဖြိုးတိုးတက်တဲ့နိုင်ငံဖြစ်နေရပါသလဲ။ဒီမေးခွန်းကိုတော့ Burma News Network နဲ့တွဲဆောင်ကမ်းမှာနိုင်ငံရေးစက်စစ်ဝေဖန်သူဦးအောင်သူငင်းကထိုင်းနိုင်ငံမှာမြန်မာနိုင်ငံထက်စစ်တပ်အာဏာသိမ်းမှုပိုများပေမဲ့ထိုင်းစစ်တပ်ဟာသူလူစင်တဲ့စစ်တပ်လုံပိုင်ခွင့်အာဏာလောက်ပဲယူပြီးနိုင်ငံရေးစီးပွားရေးလုပ်ငန်းတွေမှာဝင်မရှုပ်ပါဘူး။မြန်မာစစ်တပ်ကတော့အာဏာသိမ်းရင်အခြေခံဥပဒေပြဋ္ဌာန်းတာ၊ခေပြောင်းတော်လှန်ရေးကျင့်ကြတာ၊စီးပွားရေးလူမှုရေးဘာသာရေးစသဖြင့်ရှိသမျှနေရာစုံအစုံအထည်နိုင်လေးရှိပါတယ်လို့ဖြေကြားခဲ့ပါတယ်
။ထိုင်းနိုင်ငံရေးအပြောင်းလဲဟာမြန်မာနိုင်ငံရေးအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်တယ်လဲဆိုတာမီဒီယာတွေမှာဖော်ပြကြတာလည်းတွေ့ရပါတယ်။ထိုင်းရွေးကောက်ပွဲမှာအနိုင်ရတဲ့ Move Forward Party ဟာကိုဗစ်ကရောဂါကာလအတွင်းမှာထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေကိုကူညီထောက်ပံ့ခဲ့ဘူးတယ်လို့သိရပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းစဉ်ကလည်းကန့်ကွက်စွာပို့ခဲ့ပါတယ်။ရွေးကောက်ပွဲပြီးမေ15ရက်နေ့သတင်းစာရှင်းလင်းပွဲမှာလည်းလူသားချင်းစာနာတဲ့အကူအညီပေးရေးထိုင်းမြန်မာနယ်စပ်ဇင်းကြံလမ်းကိုဆောင်ရွက်သွားမယ်။မြန်မာအရေးအတွက်အမေရိကန်နိုင်ငံရဲ့ Burma Aid Account ထဲပေါ်နိုင်ရေးကိုလည်းနိုင်ငံတကာအတိုင်းဝိုင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ Peter Linjaron Red ကပြောကြားခဲ့တာတွေ့ရပါတယ်။ဒါဟာမြန်မာအရေးအတွက်အထောက်အကူဖြစ်စေမယ့်ကောင်းမွန်တဲ့သတင်းစကားတစ်ခုလို့ဆိုနိုင်ပါတယ်။ထိုင်းနိုင်ငံမှာ Liberal နဲ့တိုးတက်တဲ့နိုင်ငံရေးအတွေ့အမြင်ရှိတဲ့ပါတီတစ်ခုပေါ်ထွန်းခဲ့ပါပြီ။ရေရှည်မှာတမိုင်းနဲ့နိုင်ငံရေးကိုပုံဖော်ပေးနိုင်တဲ့လူမှုအဖွဲ့အစည်းရဲ့အရေး Social Leadership တစ်ခုအဖြစ်လဲပညာရှင်တွေကဆိုပါတယ်မြန်မာနိုင်ငံမှာရောအစင်းလာနိုင်ငံရေးကနေဖောက်ထွက်ပြီးနိုင်ငံရေးနဲ့လူမှုရေးယုံကြည်ချက်တွေခင့်နဲ့အညီပြောင်းလဲနိုင်မလားဆိုတာကတော့မြန်မာလူငယ်တွေနဲ့တိုင်းရင်းသားပြည်သူတွေအပေါ်တီမီနေမှာဖြစ်ကြောင်းပါခင်ဗျာ
ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့အလှည့်ကိုရောက်ရှိလာပါပြီဒီဘက်မှာတော့တရုတ်မူဝါဒအထိုင်အသည့်အကြောင်း ISP မြန်မာကစစ်စစ်သုံးသပ်ထားတာကိုနားဆင်ကြည့်ကြရအောင်ပ
ါအနာသိမှုအလွန်မြမအရေးအချက်တွေကိုချဉ်ကပ်တဲ့တရုတ်မူဝါဒဟာအထိုင်အသည့်ပြန်ချလာပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးတဲ့မစ္စတာချင်ကန်ဟာမီလာဆန်းမှာနေပြည်တော်ကိုလာခဲ့ပါတယ်ဒီမတိုင်ခင်မှာလဲတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဌာနကညွှန်ကြားရေးမှူးချုပ်မစ္စတာဖန်ရှုပင်လဲနေပြည်တော်ကိုလာခဲ့ပါသေးတယ်တရုတ်နိုင်ငံထိပ်ပိုင်းပုတ်ကိုရီမြန်မာနိုင်ငံကိုခက်ဆိတ်ဆိတ်ရောက်လာတာမြန်မာအရေးမှာတရုတ်နိုင်ငံရဲ့မူဝါဒအထိုင်အသည့်ပြန်ချတာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကိုပြန်လွှတ်ရေး NLD ပါတီမဖြတ်ရေးနဲ့အခြေခံဥပဒေပေါင်းတွေကနေအဖြေရှာရေးကိုတရုတ်အနေနဲ့မျှော်လင့်ချက်ထားပုံမရတော့ပါဘူးဒီအစားရွေးကောက်ပွဲကျင်းပရေးလို့နိုင်ငံရေးထွက်ပေါက်တွေမြန်မြန်ရှာကြတာကတရုတ်ရဲ့မူဝါဒချဉ်ကပ်မှုအသည့်မှာအဓိကကျလာပါတယ်မြန်မာအရေးကိုအိမ်နီးချင်းနိုင်ငံအချင်းချင်းဝိုင်းကူရမယ်အရေးလိုမျိုးတရုတ်ဘက်ကပုံဖော်လာပါတယ်။အာဏာသိမ်းမှုအလွန်မှာမြန်မာအကြက်တဲကိုအနောက်နိုင်ငံတွေကဝင်ပါနေရကနေအာဆီယံဖို့အပြုဖြည့်ရှင်းတဲ့ဒေသတွင်းအရေးဖြစ်အောင်နောက်ွယ်ကနေထိန်းညှိခဲ့ပါတယ်။အဲဒီကတဆင့်အိမ်နီးချင်းနိုင်ငံအချင်းချင်းဝိုင်းကူရမယ်ကိစ္စ Neighborhood Diplomacy ဖြစ်လာအောင်ပုံဖော်ခဲ့တာပါ။တစ်ဖက်မှာရုရှားကမြန်မာနိုင်ငံမှာပို့ပြီးခြေရှုပ်လာတာအမေရိကန်ကမြန်မာအရေးကိုသုံးပြီးတရုတ်ကိုတွဲထောက်မဲ့ကိစ္စတွေကိုစိတ်မရှည်နိုင်တာလည်းဖြစ်နိုင်ပါတယ်။အာဏာသိမ်းမှုအလွန်မှာတရုတ်အနေနဲ့သ ူအကျိုးစီးပွားတွေကိုပြိပခမီးနဲ့ဝေးအောင်နိစက်တဲ့တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကတစ်ဆင့်အကောင့်ထဲပေါ်ခဲ့တယ်လို့သုံးသပ်နိုင်ပါတယ်။မဟာဗျူဟာမြောက်နေဆက်ဖြတ်ကျော်ကုံသွေးကြီးလမ်းကြောင်းတွေနေဆက်ဆက်မှုစုံတွေနဲ့မြန်မာနိုင်ငံကိုဗတ်ပေါင်းစုံကနေပေါင်ခတ်ထိန်းချုပ်ထားနိုင်မှုပြင်ဆင်ခဲ့ပါတယ်။စစ်တပ်ရဲ့ရေရှည်ကြီးစိုးမှုကြောင့်ပြိပခတွေပိုဆိုးလာမှရဲ့နိုင်ငံတကာကတစ်ချိန်လုံးဝင်ပါနေတာကိုတရုတ်ဘက်ကရှောင်ရှားကြင်ပါတယ်။ဒါပေမဲ့နိုင်ငံရေးထွက်ပေါက်မရှာသေးတဲ့စစ်ကောင်စီဟာအဟန့်တားဖြစ်နေပါတယ်။ဒါကြောင့်အာဏာရှင်ဟောင်းဦးတန်းရွှေရပါဝင်အင်အားစုပေါင်းစုံနဲ့တွေ့ဆုံပြီးသူတွန်းကျင်တဲ့လမ်းကြောင်းကိုပုံဖော်ဖို့ကြိုးစားတာပါ။တရုတ်ရဲ့မူဝါဒအပြောင်းလဲတွေဟာစစ်ကောင်စီထွက်ပေါက်လာအောင်ဒုတိယအခွင့်အရေးပေးတာလို့ပြောနိုင်ပါတယ်။မြမအရေးမှာအနောက်နိုင်ငံတွေရဲ့အလွှာအာဆီယံရဲ့အလွှာကနေတရုတ်နိုင်ငံကဦးဆောင်တဲ့အင်းဒီချင်းအလွှာဆိုပြီးတိုးလာနိုင်ပါတယ်။တရုတ်နိုင်ငံဟာ Truck 1.5 အလွှတ်သဘောအစည်းအဝေးတွေမှာနောက်ွယ်ကဒါမှမဟုတ်ပေါ်ပေါ်ထည့်ထည့်ပါဝင်လာနိုင်ပါတယ်။ရွေးကောက်ပွဲကိုလက်ခံလာဖို့ကြိုးပမ်းတာလူသားချင်းစာနာမှုအကူအညီပေးရေးတွေအတွက်ကြိုးပမ်းတာတွေကိုလည်းလှုပ်လာနိုင်ပါတယ်။ရွေးကောက်ပွဲအသစ်မြန်မြန်ကျင်းပဖို့လုံခြုံရေးအခြေအနေထပ်မဆိုးလာဖို့နဲ့တရုတ်ရဲ့စီးပွားရေးအဖွဲ့မှာမြန်မာနိုင်ငံကိုအရေးပါတဲ့နေရာတစ်ခုအဖြစ်အသုံးပြုဖို့ကြိုးပမ်းပါလိမ့်မယ်။
တရုတ်အထိုက်အသည့်အကြောင်းကို ISP မြန်မာကသူ့အမြင်တင်ပြသွားခဲ့တာပါအခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပေးပို့ခဲ့ကြတဲ့ပြည်သူတွေရဲ့ရေးဖွင့်လွှာတွေအကြံပြုလွှာတွေကိုမအေးသန္တာကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။မအောင်ဆုံးမြန်မာနိုင်ငံကိုရခိုင်ပြည်နယ်ဘက်ကဝင်ရောက်တဲ့ cyclone မုန်တိုင်းသင်္ဍတာကပြည်သူတွေပြန်လည်ထူထောင်ရေးတွေလုပ်နေရတဲ့အဆင်ပြေချုံးဝေပါစေလို့ဆုတောင်းပေးကြပါတယ်ရှင်။မုန်တိုင်းမဝင်ခင်ကလေးကကျမတို့သတင်းတွေထုတ်လွှင့်ပေးနေခဲ့တာအဲဒီကသတင်းတွေဖော်ပြတဲ့ Facebook post တွေအောက်မှာတော့မုန်တိုင်းပေးလွတ်ကင်းပါစေဘေးအန္တရာယ်ကင်းရှင်းပါစေကြောင်းဆုတောင်းပေးကြတာတွေကိုတွေ့နေရတာမှာအခုတော့မုန်တိုင်းဝင်တိုက်နေခြင်းစိုးရင်ကြီးရေးသားလာတဲ့စာရီအခုနောက်ပိုင်းရက်တွေမှာဆိုရင်တော့နိုင်ငံတကာနဲ့ပြည်တွင်းကကူညီထောက်ပံ့မှုတွေလိုအပ်သူတွေလက်ထက်ကိုစိုက်စိုက်မြင့်မြတ်ရအောင်ပို့ဆောင်ကြပါဆိုပြီးတော့ပြောလာတာတွေတွေ့ရပါတယ်။မုံတိုင်းတိုက်ခါစားကရေးလာတဲ့သူတွေထဲမှာတော့ရွာကနေအဝေးရောက်နေတဲ့ကိုကျော်စိုးနိုင်က
ရခိုင်ပြည်နယ်ပေါတောမြို့နယ်မြင်းငူကျွန်းခေါ်ဆန်တော်ရှင်ကျွန်းမှာကျေးရွာပေါင်း24ရွာနဲ့လူဦးရေက2000နီးပါးရှိပါတယ်။ဘင်္ဂလားပင်လယ်ပေါ်ကကျွန်းမှာဘူခါမုံတိုင်းကြောင့်မလို့ဘသူနဲ့မှဆက်သွယ်မရလို့ပါနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကစေးအဖွဲ့တွေသိအောင်လို့မီဒီယာကတစင်ပြောပြပါအဝေးရောက်နေတဲ့သူတွေစိတ်အယံပူနေကြလို့ပ
ါဒီစားကိုကျမတွေ့တာနောက်တည့်ရက်ကူနေပါပြီဒါကြောင့်ကျမလည်းအဆက်အသွယ်ရပြီလားလို့ပြန်မေးထားလိုက်တာပါချက်ချင်းစာပြန်လက်ခံရရှိမယ်လို့မျှော်လင့်မထားခဲ့ပါဘူးနော်မြမပြည်ကပေးစာအစီအစဉ်ထုတ်လွှင့်တဲ့ရက်ကလည်းမရောက်သေးဘူးဆိုတော့သူ့ကိုလှမ်းမေးလိုက်တာပါဒါပေမဲ့သူချက်ချင်းစာပြန်ရေးလာခဲ့ပါတယ
်ရပါပြီတော်မတက်ပြီးတော့ဆက်သွယ်ကြလို့ရွာ24ရွာမှာအိမ်စာတင်ကြောင်ဖုန်းကြီးကြောင်အကုန်ပျက်စီးပြီးတော့လူ2000နီးပါးဒုက္ခရောက်နေပါတယ်။နှစ်ယောက်သေဆုံးတယ်လို့ပြောပါတယ်။ရခိုင်မျိုးသမီးတစ်ယောက်နဲ့မွတ်စလင်မျိုးသမီးတစ်ယောက်ပါ။ကုညီကေစေးကတော့ဘယ်ဖွဲ့မှမလာသေးပါဘူး
။ဒါကမောင်းတိုင်းဝင်ပြီးကစားရက်တွေမှာရေးထားတဲ့စာတွေပါ။အခုလောက်ဆိုရင်တော့ဒီကိုကျော်စိုးနိုင်ရဲ့ဒေတာမှာကုညီကေစေးရေးတွေရှင်းလင်းတာတွေလုပ်နေလောက်ပြီလို့ယူဆပါရနော်။မောင်းတိုင်းကြောင်စာပိုင်းမှာသေဆုံးသူအရေးတွေတရားဝင်ထုတ်ပြန်ကြရဲ့ဆေကနေမဲ့ရှိပေမဲ့အခုတော့လည်းရကြောလာပြီဖြစ်ပါရဲ့ဒေတာရင်းသတင်းတွေရတော့ဒုက္ခတဲ့စကန်တွေပါဝင်တည်ဆုံးသူ400ကျော်လို့ပြောနေကြတာပါဒီမှာထေးဝင်းဆိုတဲ့တော်ရရှင်က
များများနဲ့မြင်မြန်ကူချက်ချင်းသာပြေးလာကြလူအသက်မတည်တော့လဲအနေအဆအလွန်ခက်ခဲရေတောက်စရာပင်မရှိသည်မို့မြင်မြန်ကူမြင်မြန်ပေးမှမြင်မြန်အေးမီအနောက်အချက်များကင်းကြပါစေ
သူရောဆိုတဲ့သူရောရှင်ကတော့ခုနကျွန်မပြောသွားတဲ့လိုမျိုးမုံတိုင်းဘေးတင်ဒေသတွေအတွက်အကူအညီတွေကြားမှာပျောက်ပြတ်သွားမှာဆိုရင်ကြောင့်ရေးလာပါတယ
်ငွေစည်းဝင်လာရင်လူလောဘရအကျင့်ပြတ်ခြားဆမှုတွေကရှိပါတယ်ဒါကိုအကျင့်ပြတ်ခြားဆမှုအနည်းဆုံးနဲ့ထိရောက်ကာကွယ်ဖို့ဆိုတာအုပ်ချုပ်တဲ့အစိုးရကကွန်ရက်စနစ်ကောင်းမွန်ဖို့လိုအပ်တယ် Sene Magangzu Yiro Lou Sa Gwen Jinbe Cha Sa Muga Ajizong Pini Ma Bawe. Bianle Tudong Yilu Gangzen Dat Habi Met Lu Loba De Ye Biza Ya Nguibong Jilu Mini Ma Bawe Pibare.
Tulowe Kunyu Yilung Ezen Tena Mina Shibu Yila Zare Sari Rega Dazam Sipari. Nyama Bi Maga Dilumyo He Abi Mounan Jiye Tengu Mya Bia Kaniya Jima Bawe. တပတ်မှာလဲစစ်ကောင်စီရဲ့တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ဒေသတွေအများအပြားရှိပါတယ်ဒီလိုတိုက်ခိုက်မှုတွေဟာလဲရုရှားနဲ့တရုတ်ကရောင်းချတဲ့စစ်လက်နက်ပစ္စည်းတွေနဲ့ဆိုတာကိုကုလသမဂ္ဂမြန်မာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့နောက်ဆုံးအစီရင်ခံစာမှာပါရှိပါတယ်နော်သရော့ရှင်အောင်စီရကဒီအစီရင်ခံစာနဲ့ပတ်သက်ပြီးတော့ကျေးဇူးတင်ကြောင်းပြောလာတာပါမြန်မာနိုင်ငံဆိုင်ရာကုလသ
ဟုတ်ခါရဲ့မုန်တိုင်းတံပြင်းနတ်ဆက်ကဆက်ကဆအကျန်းဖက်တံကူပါပြည်သူလူထုတွေခံနေကြရတာပါမြန်မာနိုင်ငံမှာအများပြည်သူရင်ဆိုင်နေရတဲ့အခက်အခဲတွေကိုရေးလာတဲ့စာတွေကတစ်စံကိုဖော်ပြပေးလိုက်တာပါရှင်ဒါလိုမျိုးမြန်မာပြည်သူတွေရေးလာတဲ့စာတွေ
ခုဆက်ပြီးတော့ရင်ဖွင့်လာတဲ့သွားရှင်ရဲ့စာတွေကိုဖော်ပြပေးကြပါမယ်ရှင်ဒီတစ်ပတ်တော့တော်တော်ပြဿနာတက်နေပုံရတဲ့ဒီမြောက်ရီမှာနိုင်ငံကူးလက်မဲ့ရှောက်သူတွေရဲ့စာတွေကိုဖော်ပြပေးကြပါမယ်နော်ဟိုတလောကပဲစာတစ်စောင်ဖော်ပြပေးခဲ့တာမှာအခုစာတွေထက်ရလို့ဒီကိစ္စများထူးလာမလားဆိုပြီးတော့စာတစ်ချို့ကိုထပ်ပြီးတော့ဖော်ပြပေးလိုက်ပါတယ်ရှင်ဒီမှာနာမည်ထွက်ဖို့ခက်ခဲတဲ့သ
ကျွန်မတို့ကအတန်မထွက်တတ်ပါဘူးနော်ဒီတော့ရှင်ကမျောရီမှာပတ်စပို့လျှောက်တဲ့ကိစ္စသူ့ရဲ့အခြေအနေနဲ့ပတ်သက်ပြီးရေးပြလာတာပါကျမတို့မျောရီမှာပတ်စပို့လျှောက်တာဆန္ဒလာပိုင်းကသွားလုပ်ပြီးဆက်လက်ခိုင်ထားတာလေထုတ်ပေးမဲ့နေ့ကိုစောင့်နေတာအခုဆိုငါးလပိုင်းလားလေကိုရောက်နေပါပြီရန်ကုန်ရုံမျောရီရုံတွေကိုဆက်သွယ်စုံစမ်းတော့လေဘာသေးချာရေးရတဲ့အဖြစ်မျိုးမှမပြီးပဲအမျိုးမျိုးပဲပြောန
လည်းမရဘာမှလုပ်မရနဲ့အခုလိုထစ်နေချိန်မှာဤအမျိုးမျိုးနဲ့လင်ညာသူတွေလည်းရှိနေပါတယ်။တည်ကြတဲ့အခြေအနေတစ်ခုခုသိရအောင်ကူညီပေးပါအောင်ရှင်
။တည်ကြတဲ့အခြေအနေတစ်ခုသိရအောင်ကူညီပါအောင်လို့ပြောလာပါတယ်။နောက်ထပ်သောရရှင်နဒီဆိုတဲ့သောရရှင်ကလည်းမြဝတီမှာပတ်စပို့သွားလုပ်ထားခဲ့သူဖြစ်ပါတယ်
။ဆန္ဒလပိုင်းတို့ကမြဝတီမှာပတ်စပို့သွားလုပ်ခဲ့တာပါ။ကုမ္ပဏီဘလက်လစ်ထိတယ်ပြောပြီးစာအုပ်တွေအခုထိထုတ်မပေးသေးပါဘူး။ထုတ်ပေးဖို့လဲတိတိကျကျမကျင်းညာပါဘူးမထုတ်ပေးတော့ရင်လဲတိတိကျကျကျင်းညာပြီးမှဆက်လုပ်လို့ရမှာကိုအခုကဘာမှဆက်လုပ်လို့မရဘူးအခွင့်အရေးတွေလဲဆုံးရှုံးငွေတွေလဲဆုံးရှုံးဘဝတွေလဲသေးနေပြီဆနလပိုင်းသမားတွေလဲပတ်စံရှီလုံးလုံးတွားလုထားတာမဟုတ်ပါဘူးအန်နီယယ်တွေဂျားတွေကဖျားတပြီးတွားလုထားရတာပါသူများနိုင်ငံမှာအလုပ်တွားလုခွင့်ရဖို့အတွက်လေတောင်းပန်ပါတယ်တခခုထုတ်ပြန်ကြပါဦး
ဒါကတော့မြောက်ရီမှာပတ်စပို့သွားလို့ပြတော့အခုတော်တော်ကြာလာတဲ့ဒီဘာမှဆုံဆန်းလို့မရပဲနဲ့သူတို့ဒုက္ခရောက်နေပါတယ်ဆိုပြီးရေးလာတဲ့စာရီတွေကတချို့ဖြစ်ပါတယ်။တခြားရေးလာကြတဲ့စာရီလည်းရှိပါတယ်ရှင်။ဒီအကြောင်းရပဲမလို့ဒီလောက်ပဲဖော်ပြလိုက်တာပါ။အခုဖြစ်နေပုံကပတ်စပို့သွားလျှောက်ထားတဲ့ဘာမှတည်တည်ချာချာရေးရရရအကြောင်းမပြောင်းမနေတော်တော်ကြာလာပါပြီဆိုပြီးတော့ဒီသောရရှင်နဲ့ရေးလာကြတာဖြစ်ပါတယ်။ရင်ဖွင့်လာတဲ့သောရရှင်တွေမှာတော့သခိုင်းတန်းကသောရရှင်တယောက်ရဲ့စာကိုဖော်ပြပေးခြင်းပါတယ်။သူကတော့အင်တာနက်ဆက်သွယ်မှုလုံးလုံးပြတ်တောက်နေပါတယ်။ဆိုပြီးတော့စာရေးလာတာဖြစ်ပါတယ်။သူကမွေးရင်သခိုင်းတန်းကဖြစ်ပေမလဲထိုင်းနိုင်ငံကိုရောက်ရှိပြီးတော့ဒီစာကိုရေးလာတာဖြစ်ပါတယ်
။ကျွန်တော်တို့သခိုင်းတန်းမင်းကင်းမြို့နယ်ထဲမှာအာနာမသိငင်ကအင်တာနက်လိုင်းဖုန်းလိုင်း300အဆင်ပြေပါတယ်။အာနာသိပြီးမကြပါဘူး။အင်တာနက်လိုင်းဖုန်းလိုင်းတွေအပြတ်ခံထားရပါတယ်။ဖုန်းလိုင်းတစ်ခါတလေပြောလို့ရပါမယ်။internet line ကတော့လုံးလုံးမရတော့ပါဘူးကျွန်တော်ကထိုင်းနိုင်ငံမှာအလုပ်လုပ်နေရတာဆိုတော့အလွမ်းပြေအိမ်ကမိဘတွေစီကို video call လေးတောင်မပြောရတော့အရင်အမေဒေါ်ဆန်းစုကြည်အာနာရစင်ကအချိန်တွေကိုပြန်လိုချင်လိုက်တာမြမပီကြီးအမြန်ဆုံးငြိမ်းချမ်းပါစေလို့ပဲဆုတောင်းလိုက်ပါတယ် VOE
တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်ရှင်မုံတိုင်းပေးတင်ဒေတာတွေမှာတခြားကုညီရေးတွေရရှိပြီးတော့ပြန်လဲထူထောင်ရေးလုပ်တာတွေအများဆုံးစတင်နိုင်ပါစေလို့ဆန္ဒပြုပါရနော်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာပေးစာများကိုမအေးတန်တာကျော်ကတင်ပြပြန်ချပေးကြတာပါအခုဆက်ပြီးကဘာတလောမှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါအောင်မယ်အမေရိကန်ပြည်ထောင်စုကအမျိုးသားတစ်ခုဟာရေအောက်ကအိမ်မှာအကြဆုံးနေတဲ့စာချုပ်တစ်ကိုတင်လိုက်ပါတယ်နိုင်ဂျီးရီးယားနိုင်ငံစပုံမှုတစ်ယောက်ကတော့နိုင်တရားကြားမရမနာချက်ပြုတ်ပြီးဂင်းနစ်ကဘာမှတ်တမ်းစာချုပ်တင်ဖို့ကြိုးစားလိုက်ပါတယ်ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပေးပါအောင်မယ်
အမေရိကန်ပြည်အောင်စုကအမျိုးသားတယောက်ဟာရေအောက်ကအိမ်မှာအကြဆုံးနေတဲ့စံချိန်တင်တင်လိုက်ပါတယ်ဖလော်ရီဒါပြည်နယ်ခီလာဂိုမြို့နားကဂျူလက်စ်ရေအောက်တဲခုခန်းလေးမှာဒေါက်တာဂျိုးဆက်ဖ်ဒီတူရီဟာ84ရက်ကြာနေထိုင်ခဲ့တာဖြစ်ပါတယ်သူဟာရင်ခုန်သမားတဦးလည်းဖြစ်ဆေးသုတေသနသမားတဦးလည်းဖြစ်ပြီးတော့ရေအောက်တယံစာတဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ကစီစဉ်တဲ့Project Neptune 100စံတမှုမှာပါဝင်ခဲ့တာပါအခုလိုစံချိန်ဟာတိတိလေးဖြစ်ပြီးတော့ဒီစံချိန်အတွက်လည်းဂုဏ်ယူတဲ့အကြောင်းနဲ့သိပ္ပံစံသက်ချက်တွေကိုရေအောက်မှာလှုပ်ဆောင်ခွင့်ရတဲ့အတွက်ဝန်တာတဲ့အကြောင်းဒေါက်တာတီထူရီကပြောပါတယ်သူဟာရေအောက်မှာရက်တရာပြည့်မဲ့ရက်ဖြစ်တဲ့ဇွန်လ9ရက်နေ့အထိဆက်ပြီးတော့နေထိုင်သွားမှာပါအရင်တုန်းကရေအောက်မှာနေထိုင်ခဲ့တဲ့စံချိန်က83ရက်ပါဒေါက်တာတီထူရီရဲ့သုတေသနဟာဆေးပညာနဲ့ရေအောက်သုတေသနတို့ပူးပေါင်းထားတာဖြစ်ပြီးတော့တောင်ဖလော်ရီဒါတက္ကသိုလ်ကကျောင်းသားကျောင်းသူတွေအတွက်ပညာပေးအစီအစဉ်တွေလည်းပါပါတယ်။ဒေါက်တာတီထူရီရဲ့နေစဉ်သုတေသနတွေထဲမှာသူ့ရဲ့ခန္ဓာကိုယ်ပြောင်းလဲမှုတွေကိုနေစဉ်တိုင်းတာထားပြီးတော့ရေရှည်မှာရေအောက်ဖိအားအလွန်များတဲ့နေရာတွေမှာခန္ဓာကိုယ်တုံ့ပြန်ပုံကိုမှတ်သားထားတာပါ။ဒီကရတဲ့အချက်လက်တွေဟာရေနဲ့သမုဒ္ဒရာလုပ်ငန်းတွေအတွက်အသုံးဝင်မယ်လို့လည်းမျှော်လင့်ပါတယ်ရှင်။
နိုင်ဂျီးရီးယားနိုင်ငံကစဖို့မှုတယောက်ဟာနိုင်ဤတရားကြမယက်မနာချက်ပြုတ်ပြီးဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်တင်ဖို့ကြိုးပမ်းလိုက်ပါတယ်အသက်28နှစ်အရွယ်ဟီလ်ဒါဘာစီဟာလာဂိုစ်မြို့ကစဖို့မှုတဦးဖြစ်ပြီးတော့မေလ17ရက်နေ့ကနေမေလ15ရက်နေ့အထိ4ရက်ကြာကြာမယက်မနာဟင်းပွဲ130ကျော်ကိုချက်ပြုတ်ခဲ့တာပါသူဟင်းချက်တဲ့ပွဲကိုနိုင်ဂျီးရီးယားသမ္မတနဲ့တခြားနိုင်ငံရေးသမားတွေထင်ပေါ်ကျော်ကြားသူတွေလာရောက်အားပေးခဲ့ကြပြီးရိုးရာဟင်းပွဲတွေကနေဥရောပအစားအသောက်တွေကိုပါချက်ပြုတ်ပြခဲ့တာပါသူချက်ပြုတ်တဲ့ဟင်းပွဲ130ကျော်ကိုလာရောက်အားပေးတဲ့သူတွေကိုလည်းအခမဲ့ကျွေးမွေးဧည့်ခံခဲ့ပါတယ်သူ့ကိုစောင့်ရှောက်ပေးတဲ့ဆေးအဖွဲ့ကခွင့်ပြုမှအခုလိုစတင်ချက်ပြုတ်ခဲ့တာပါဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်စာအုပ်ရဲ့စီးမြင့်အရတနားချက်ပြီးတိုင်း9မိနစ်လောက်နားခွင့်ရှိပါတယ်လက်ရှိစံချိန်ကတော့အိန္ဒိယနိုင်ငံကစဖို့မှုလန်တာတော်တုံကတင်ထားတာဖြစ်ပြီးတော့2019ခုနှစ်က89နာရီနဲ့45မိနစ်ကြာဇက်တိုက်ချက်ပြုတ်ခဲ့တာပါဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ကတော့ဒီပွဲကိုအတိအမှတ်ပြုတဲ့အကြောင်း Twitter ကနေရေးသားခဲ့ပြီး တရားဝင်အသိမှတ်ပြုဖို့ကတော့တက်တဲ့အထောက်ထားတွေကိုစစ်ဆေးဖို့လိုမယ့်အကြောင်းရေးသားထားပါတယ်ခင်ဗျာ
။ဒီရဲ့သတင်းပတ်ကအမေများနေကိုဂျမ်မန်မော်တော်ဆိုင်ကယ်သမားလက်အာကမန်နဲ့အမေဖြစ်သူမယ်လီတာတို့ဆိုင်ကယ်အတူစတန့်စီးပြခဲ့ကြပြီးတော့ဆင်နွှဲခဲ့ပါတယ်။အမေဖြစ်သူရဲ့အသက်50ပြည့်မွေးနေ့အထိမ်းအမတ်အဖြစ်လဲဆင်နွှဲကြတာဖြစ်ပြီးတော့အခုလိုစီးဖို့ကတော့အမေဖြစ်သူကပဲအကြံပေးခဲ့တာပါ။သားဖြစ်သူဆိုင်ကယ်စတန့်စီးတာကိုမကြည့်နိုင်ပဲပြိုင်ပွဲပြီးမှပဲစိတ်ချလက်ချကြည့်နိုင်တဲ့အမေလည်းဖြစ်ပါရဲ့ရှင
်။အီတလီနိုင်ငံတောင်ပိုင်းမှာအစင်းမြင့်တန့်စင်ပြီးကိုကင်းမူးယစ်ဆေးဝါးကီလို2,800ကိုငပြောသီးတွေကြားကဖွက်ထားတာကနေဖမ်းဆီးရမိခဲ့ပါရယ်ဒီငပြောသီးတွေဟာအီကွေဒေါနိုင်ငံကတင်ပို့လိုက်တာဖြစ်ပြီးတော့အာမေးနီးယားနိုင်ငံကိုပို့ဆောင်မှာဖြစ်ပါရယ်ဒီကိုကိမူရဲ့ဈေးဝါရဲ့ဈေးကွက်တန်ဖိုးဟာဆိုရင်ယူရိုတန်800ကျော်တန်ဖိုးရှိတာပါအေဂန်ကွန်တိန်နာတွေထဲမှာငပြောသီးတွေနဲ့အတူရောထည့်ထားတဲ့ဒီမူရဲ့ဈေးဝါတွေကိုအထူးစပယ်ရှယ်ကွန်တိန်နာဖတ်တဲ့စကန်နာနဲ့အနံ့ခံခွေးတွေအကူအညီနဲ့ရှာဖွေတွေ့ရှိခဲ့တာပါဒီစိတ်ကမ်းမှာပဲပြီးခဲ့တဲ့ရက်အနည်းငယ်လောက်ကပဲကိုကိကီလို600ကိုဖမ်းမိခဲ့ပါသေးတယ်အခုဒီစိတ်ကမ်းတီရှိတဲ့ကာလာဘရီယာကျွန်းမှာအီတလီနိုင်ငံဆစ်စလီကျွန်းကမာဖီးယားဂိုင်းလိုမာဖီးယားဂိုင်းတစ်ခုရှိပြီးတော့မူရစေဝါမှောင်ခိုကုံတွယ်ရေးကိုအဓိကထားလှုပ်ဆောင်နေသူတွေဖြစ်ပါတယ်ခင်ဗျာ
ထူးခြားစံပြသတင်းတွေကိုကိုငင်းညံ့နဲ့မက်ခင်ဖြူထွေးတို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းအချင်းချုပ်ကိုကိုသားညူဦးကပြောပြပါအောင်မယ်
ဆော်ဒီအာရေဗီယာနိုင်ငံသား2ဦးအပါအဝင်ပုဂ္ဂလိကအကသယဉ်မှု4ဦးပါဝင်တဲ့ SpaceX အကသယဉ်ဟာ ISS နိုင်ငံတကာအကသစခန်းကိုအခုတနင်္ဂနွေနေ့မှာအောင်မြင်ထွက်ခွာသွားနိုင်ပါပြီ။ဒါဆိုလို့ရှိရင်ဒီပုဂ္ဂလိကအကသကုမ္ပဏီတစ်ခုအနေနဲ့ဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပါတယ်။တရားမဝင်မှုရဲ့ဆေးဝါးကုံတွယ်မှုနဲ့ထိုင်းနိုင်ငံမှာဖမ်းဆီးရေးယူခံထားတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ဆက်နွယ်သူထိုင်းလွတ်တော်အမတ်ဥပခိတ်ပချရီရင်ကွန်ကိုငွေမဲခွာချမှုနောက်ထပ်ဆက်ဆက်ရာဇဝတ်မှုဆွဲချက်တခုလိုနဲ့အမှုတင်ရေးယူဖို့အတွက်စုံစမ်းစစ်ဆေးမှုတွေဆုံးဖြတ်ခဲ့ကြတယ်ဆိုပြီးတော့ထိုင်းရှင်းနေချုပ်ယုံပြောခွင့်ရသူပြောဆိုတာကူကားပြီးတော့ဘန်ကောက်ပို့သတင်းစာမှာရေးပါတယ်အထက်လွတ်တော်မှဥပခိတ်ကိုငွေမဲခွာချမှုနိုင်ငံဖြတ်ကျော်ရာဇဝတ်ဂိုင်းတခုမှာပေါင်းပတ်သက်မှုနဲ့ရဲကစုံစမ်းပြီးတဲ့နောက်အဲ့ဒီစစ်ဆေးတွေ့ရှိချက်ပေါ်မူတည်ပြီးတော့အမှုတင်ရေးယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ဆိုပါတယ်အထက်လွတ်တော်မှဟာမူရီကုံကူးမှုနဲ့ဖမ်းခံထားရတဲ့မြန်မာနိုင်ငံသားဦးထွန်းမင်းလက်နဲ့ပတ်သက်နေတဲ့ဆိုပြီးတော့ Move Forward Party ရဲ့အမတ် Ransomman Room ကဆွဆွဲပြောဆိုခဲ့တဲ့ပေါ်အသက်62နှစ်အရွယ်အထက်လွတ်တော်မှဥပခိတ်ကမတ်လ18ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဆွဆွဲချက်ကိုညှင်းဆန့်ခဲ့မှုပါတယ်။မူရီကုံတွယ်မှုကရတဲ့ငွေတွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့လက်စစ်တားပိလုပ်ငန်းကတဆင့်ငွေမဲငွေဖြူဖြစ်အောင်လို့လုပ်ခဲ့တယ်ဆိုပြီးတော့သူကဆွဆွဲခံထားရတာဖြစ်ပါတယ်။ယူကရိန်းနိုင်ငံရဲ့အရှိချမ်းဘတ်မြူမြို့ကိုဘယ်သူထိန်းချုပ်ထားကြလဲဆိုတဲ့အပေါ်မှာရုရှားနဲ့ယူကရိန်းကြားပြောဆိုမှုတွေကတစ်ဖက်နဲ့တစ်ဖက်ကွဲလွဲချက်တွေဖြစ်နေပါတယ်။မြို့ရဲ့နေရာတချို့ကိုထိန်းချုပ်ထားစေပဲဆိုပြီးတော့ယူကရိန်းကပြောနေတဲ့အချိန်မှာပဲဝါဂနာရုရှားကြီးစားတပ်တွေနဲ့ရုရှားတပ်တွေဟာဒီမြို့ကိုသိမ်းယူလိုက်နိုင်ပြီဆိုပြီးတော့ရုရှားဘက်ကတော့ပြောနေပါတယ်။လာတန်ကြတဲ့တိုက်ပွဲပြီးဒီမြို့ပြည်ကြီးကိုသူတို့အပြည့်အဝသိမ်းယူလိုက်နိုင်ပြီလို့ဝါဂနာရုရှားကြီးစားတပ်ကစတင်နေတော့ကကြေညာပါတယ်။ဒီအောင်ပွဲအတွက်ရုရှားတပ်နဲ့ဝက်နာတပ်တွေကိုချီကျူးဂုဏ်ပြုတယ်လို့ရုရှားသမ္မတပူတင်ကလည်းကြေညာပါဗျ။ဒါပေမဲ့လည်းယူကရိန်းဘက်ကတော့ဒါကိုဘတ်မှုမြို့ချသွားတယ်ဆိုတော့မမှန်ဘူးဆိုပြီးတော့ညှင်းချက်ထုတ်ထားပါဗျ။ဂျပန်နိုင်ငံဟီရိုရှိမားမှာပြုလုပ်တဲ့ G7 ထိပ်သီးအစည်းအဝေးအပြင်ပန်းမှာတော့အမေရိကန်သမ္မတဂျိုးဘိုက်တန်ဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကာရှိဒါနဲ့တောင်ကိုရီးယားသမ္မတယုန်ဆောက်ယူရိုနဲ့တင်းဦးနေနေက၃ပွဲဆိုင်တွေ့ဆုံခဲ့ကြပါဗျ။အမေရိကန်ပြည်တော်စုရဲ့အာရှဒေသမဟာမိတ်နိုင်ငံကြီးနှစ်ခုကြားနွေးထူးထူးဆက်ဆံရေးရှိတဲ့ဆိုတဲ့သင်္ကေတပြချက်လို့ယူဆရပါတယ်။အဓိကဆွေးနွေးချက်တွေကတော့ဒီမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချိန်ချောင်းမှုကြီးမားလာတဲ့အန္တရာယ်နောက်တရုတ်ရဲ့အတင့်ရဲလာမှုကိစ္စရပ်တွေဖြစ်တယ်လို့သိရပါတယ်ခင်ဗျာ
။တရင်ချင်းရုပ်ကိုကိုသားညူကကြီးညာပေးကြတာပါ။ဒီညစီစဉ်ထုတ်လုပ်ရေးမှုကနန်းလောင်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Zainab Abdurrahman နဲ့ Darius Spindle ဖြစ်ကြပါတယ်။VOA American တိုင်းရမနက်ပိုင်းစီစဉ်ကိုမနက်6နာရီကနေ9နာရီထိလိုက်လို့မီတာ24 40 51နဲ့လိုက်လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကတွေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကြပါစေ။ကျန်းမာရွှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျွန်တော်တမောင်သားပါ
This program has come to you from the Voice of America, Washington.